Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါရရှင်။ဒီမှာခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ CDR ပြစ်ခတ်ရဲ့စစ်သဘောတူညီချက်စတင်အသက်ဝင်ပြီဖြစ်ပေမဲ့တိုက်ခိုက်မှုတွေဖြစ်ပွားနေစေပါ။တောင်ကာရိုလိုင်းနာပြည်နယ်ဒီမိုကရက်တစ်ပါတီရွေးချယ်မှုတွေမှာနိုင်ငံသားဝန်ကြီးဟောင်းဟီလရီကလင်တန်နိုင်ဖို့များနေပါလေ။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပခဲ့တဲ့ G20 စီးပွားပွဲကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဝိုင်းဝန်းဆောင်ရွက်ကြဖို့သဘောတူခဲ့ကြပါလေ။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်နှတ်ချက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့တောင်တရုတ်ပင်လယ်အရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့တောင်ဆိုချက်ကဘာဖြစ်မှာပါလဲ
။ We are seriously concerned about the situation in South China Sea. We call for the non-military.
ဗီယက်နမ်နိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်ကိုနားဆင်ရမှာဖြစ်ပါတယ်။တခါဖိနှိပ်မှုနဲ့စစ်ဘေးကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးကြဖို့ကုလသမဂ္ဂမဟာမင်းကြီးရဲ့တောင်းဆိုချက်နဲ့အတူတနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မနန္တာချန်တို့ကကြေညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံမှာပြစ်ခတ်ရဲ့ဆေးရီစနေနေ့ကစတင်အသက်ဝင်ပြီးဖြစ်တာကြောင့်နေရာအများစုမှာတိုက်ပွဲတွေမဖြစ်အောင်ထိန်းသိမ်းထားနိုင်ခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတချို့တော့ဖြစ်ခဲ့ပါတယ်။ဟာမာပြည်နယ်အဓိကမြို့ဖြစ်တဲ့ဆလာမီယေကစင်ကြဘုံရက်ွက်မှာကားဘုံပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်စစ်သားနှုတ်ဦးသေဆုံးခဲ့တယ်လို့အစိုးရပိုင်းသတင်းမီဒီယာကသတင်းထုတ်ပြန်ပါတယ်။မြို့အဝင်အနားမှာဖြစ်ခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခတ်မှုအတွက်ဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူး။တူရကီနေဆာနာကလက်တာကီယာပြည်နယ်အတွင်းမှာလည်းစီးရီးယားအစိုးရတပ်တွေနဲ့တပုံအဖွဲ့တွေအကြားပစ်ခတ်မှုဖြစ်ခဲ့ပါတယ်။အမေရိကန်နဲ့ရုရှားတို့ပူးပေါင်းကြားဝင်ဆက်ဆက်ပေးခဲ့တဲ့စီးရီးယားအပစ်ခတ်ရစဲရေးဟာစီးရီးယားစံတော်ချိန်တောက်ကြနေညတကောင်ချိန်မှာစတင်အသက်ဝင်ခဲ့တာပါ။စီးရီးယားတိုက်ခိုက်ညွန်ပေါင်းအဖွဲ့ဖြစ်တဲ့အဆင့်မြင့်ညီနိုင်ရေးကော်မတီကအခုအပစ်ခတ်ရစဲရေးမှာအဖွဲ့ပေါင်း68ဖွဲ့ကပူးပေါင်းပါဝင်ဆောင်ရွက်ဖို့ကတိပြုထားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီအပစ်ခတ်ရစဲရေးသဘောတူညီချက်ထဲမှာ IS အစ္စလာမစ်စစ်သွေးကြအကြမ်းဖက်အဖွဲ့နဲ့အခေဒါနဲ့ဆက်နွယ်မှုရှိတဲ့အယ်နူစရာအကြမ်းဖက်အဖွဲ့တွေမှာပါဝင်ပါဘူး
။ယီမန်နိုင်ငံမှာရှိတဲ့အီရန်ရဲ့မဟာမိတ်ရှီယာတပ်ဖွဲ့တွေပေါ်ဆော်ဒီဥဆောင်တဲ့အာရဗ်မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စနေနေ့ကအနည်းဆုံးလူကျောက်30သေဆုံးသွားတဲ့အကြောင်းယီမန်လုံခြုံရေးတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောဆိုခဲ့ပါတယ်။တပုံတွေထိန်းချုပ်ထားတဲ့ယီမန်နိုင်ငံစာနာမြို့တော်ရဲ့အရှေ့မြောက်ဘက်ကလူစီကားတဲ့ဈေးတစ်ခုမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။နင်းခရိုင်အတွင်းလေကြောင်းတိုက်ခိုက်မှုမှာတော့အရတားအများစုတေဆုံးခဲ့ပြီးမီးလောင်ကျွမ်းထားတဲ့ရုပ်လောင်းတွေလည်းပြန့်ကျဲနေခဲ့ပါတယ်။အမည်မဖော်လိုတဲ့တာဝန်ရှိသူတွေကတော့သူတို့အနေနဲ့သတင်းထုတ်တွေကိုဖြေဆိုခွင့်မရှိဘူးလို့ပြောဆိုခဲ့တာပါ။နိုင်ငံတကာကအသိမှတ်ပြုထားတဲ့သမရအက်ရာဘူမန်ဆွာဟေဒီအစိုးရကိုပြန်လည်အာဏာရလာစေဖို့ကြိုးပမ်းတဲ့အနေနဲ့သမရဟောင်းအလီအဗ်ဒူလာဆာလေးအပေါ်တိစခန်နဲ့တပ်တွေနဲ့ဟူတီတပုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့ကတိုက်ခိုက်နေတာဖြစ်ပါတယ်။
တောင်ကာရိုလိုင်းနာပြည်နယ်မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်ကဘာနီဆန်ဒါစ်ကိုအနိုင်ရမယ့်အလားအလာရှိနေပါတယ်။ဒါဟာလာမယ့်အင်္ဂါနေ့မှာကျင်းပမယ့်စူပါကျူးစတေးလို့ခေါ်တဲ့တရက်ထဲပြည်နယ်ပေါင်း10ခုကျော်မှာပါတီတွင်ရွေးချယ်မှုတွေဒီပိုင်းထဲမှာကျင်းပခင်နောက်ဆုံးပြုလုပ်တဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုလည်းဖြစ်ပါတယ်။မကြာသေးခင်ကကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရဟီလာရီကလင်တန်ဟာသူ့ကိုယ်သူဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီလို့ကြွေးကြော်ထားတဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ရဲ့ကဏ္ဍနှစ်ခုအသာစီးရထားတယ်လို့ဆိုပါတယ်။တိုင်းပြည်တောင်ပိုင်းမှာရှိတဲ့တောင်ကာရိုလိုင်းနာပြည်နယ်သူပြည်နယ်သားတွေဟာမဲပေးကြဖို့အတွက်တဖြည်းဖြည်းချင်းရောက်ရှိလာနေကြတာကြောင့်မဲပေးသူအရေးအတွက်နည်းနိုင်တယ်လို့အစိုးရဘက်ကတာဝန်ရှိသူတွေခန့်မှန်းထားတဲ့အတိုင်းဖြစ်မဲ့အလားအလာရှိနေပါတယ်။မယုံနေကိုဒေသဆန်တော်ချိန်စနေနေ့ည9နာရီမကြာခင်မိနစ်ပိုင်းအတွက်မှာပိတ်တော့မှာဖြစ်တဲ့အတွက်မယုံနေပိတ်ပြီးမကြာခင်မှာပဲဟီလာရီကလင်တန်အနိုင်ရရှိကြောင်းကြေညာချက်တွေထွက်လာဖို့ရှိတာကြောင့်မမျှော်လင့်တာတွေဖြစ်လာမဲ့အလားအလာမရှိဘူးလို့ဆိုပါတယ်။ဒီပြည်နယ်မှာအပြတ်အသတ်အနိုင်ရလိုက်မယ်ဆိုရင်ဒီမိုကရက်တစ်ပါတီတွင်အရေးပါတဲ့မဲဆန္ဒရှင်တွေဖြစ်တဲ့ African American မျိုးနွယ်စုတွေအကြားကလင်တန်ကိုထောက်ခံမှုများတယ်ဆိုတာကိုအတည်ပြုပေးနိုင်မှာဖြစ်တယ်လို့တနင်္ဂနွေလုံးအတိုင်းတာနဲ့ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်နိုင်ဖို့လည်းအလားအလာကောင်းသွားမှာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တသန်းခွဲနီးပါးအတွက်ခိုလုံခွင့်နဲ့အကာအကွယ်ဆက်ပြီးရဖို့ပါကစ္စတန်အစိုးရကဘလို့ဖြစ်ရှင်းလဲဆိုတာမျှော်လင့်တစည်းဆောင်ဆိုင်နေတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံအတွင်းမှာနောက်ထပ်ရှိနေတဲ့ဒုက္ခသည် တသန်းလောက်ကိုတော့စစ်ပွားရေးအတွက်တရားမဝင်ရွှေ့ပြောင်းလာကြသူတွေဖြစ်တာပါကစ္စတန်ကသဘောထားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဒုက္ခသည်ပြည်ထနာဟာကမ္ဘာပေါ်မှာအကြီးမားဆုံးအိုးအိမ်ဆွန့်ခွာမှုရရှိပြည်ထနာဖြစ်ပြောဆိုထားပါတယ်။ပါကစ္စတန်မှာရောက်နေတဲ့ဒုက္ခသည်အများစုကတော့အာဖဂန်နစ္စတန်နိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပြည်ပခတွေကြောင့်ထွက်ပြေးခဲ့ကြသူတွေဖြစ်ပါတယ်။ UNHCR ကတော့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတပ်တန်းကုန်သွားပြီးဖြစ်တဲ့အာဖဂန်ဒုက္ခသည်တွေရဲ့ပီအားလို့ခေါ်တဲ့ဒုက္ခသည်အသီးမှတ်ပြုကတ်တွေကိုအသစ်ထုတ်ပေးဖို့ပါကစ္စတန်အစိုးရကိုတောင်းဆိုထားတာပါ။ဒါပေမဲ့ပါကစ္စတန်အစိုးရကတော့လာမယ့်ဂျွန်လအထိပဲဒီ6လတပ်တန်းတိုးပေးခဲ့တာဖြစ်ပါတယ်။
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာ။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပနေတဲ့ G20 ကမ္ဘာစစ်မှုထိပ်သီးနိုင်ငံ20ရဲ့ဆွေးနွေးပွဲကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိသမျှမူဝါဒနီလန်ပေါင်းစုံသုံးပြီးကိုယ်နိုင်ငံရဲ့ပြပပုံကိုမြင့်တက်ဖို့အတွက်ငွေတန်ဖိုးချမှုတွေအပြိုင်ဆိုင်မလုပ်ကြဖို့စနေနေ့ကကြေညာပြုလိုက်ကြပါတယ်။မတည်ငြိမ်တဲ့ငွေကြေးစည်းစိမ်မှုဥရောပတိုက်တွန်းဝင်ရောက်လာနေတဲ့ဒုက္ခသည်တွေရဲ့ပြည်ပခန့်နဲ့ EU ဥရောပသမဂ္ဂတွေကနေပြည်ရှာနိုင်ငံထွက်ခွာမယ့်အလားအလာရှိနေတဲ့အခြေအနေတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာမတည်ကြမရမှုတွေများပြားလာနေတယ်ဆိုတာကိုတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမြို့မှာနေ့ရက်ကြာကျင်းပခဲ့တဲ့ G20 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဖွံ့ဖြိုးမှုနှုန်းဟာတင့်တင့်မြတ်တဲ့တိုးတက်မှုနှုန်းရှိသင့်ပြီးစီးပွားရေးမဖွံ့ဖြိုးသေးတဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးမှုနှုန်းကတော့အားကောင်းနေဖို့လိုအပ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ COWA အပြီးအမေရိကန်နိုင်ငံသားဝန်ကြီး Jack Liu ကသတင်းနောက်တွေကိုပြောကြားရမှာတော့ငွေတန်ဖိုးမချဖို့သဘောတူညီချက်ရလိုက်တဲ့အပေါ်သူ့အနေနဲ့ကြိုဆိုကြောင်းနဲ့ပြုပြင်ပြောင်းလဲမှုတွေကိုရှေ့တိုးလှုပ်ဆောင်ကြစေလိုကြောင်းပြောကြားခဲ့ပါတယ်။စီးပွားရေးပြန်လဲဥမော်လာရေးကနေလွန်လွဲသွားစေမဲ့ဖြစ်စဉ်တွေကိုရှောင်ရှားနိုင်ဖို့ G20 အဖွဲ့အနေနဲ့ရည်ရွယ်ချက်ရှိစွာစုပေါင်းလှုပ်ဆောင်ကြဖို့ IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့အကြီးအကဲ Christine Lagarde ကတိုက်တွန်းပြောကြားလိုက်ပါတယ်
ကင်မရွန်နိုင်ငံကတပ်ဖွဲ့တွေဟာနိုင်ဂျီးရီးယားတပ်ဖွဲ့တွေနဲ့ပူးတွဲစစ်ဆင်ရေးတစ်ခုအတွင်းဘိုကိုဟာရက်စစ်သွေးကြွအယောက်100လောက်ကိုတိုက်တင်နိုင်ခဲ့ပြီးတော့ဖမ်းဆီးခံထားရတဲ့ယာနဲ့ချီတဲ့တစားကန်တွေကိုလည်းကယ်တင်နိုင်ခဲ့တယ်လို့ကင်မရွန်စစ်တပ်ကပြောဆိုလိုက်ပါတယ်။၃ရက်ကြာစစ်ဆင်ရေးအတွင်းပူးပေါင်းတပ်ဖွဲ့တွေဟာကင်မရွန်နိုင်ငံနယ်စပ်အနီးနိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ဘက်မှာရှိတဲ့ခူမာဟီမြို့ကိုလည်းစစ်သွေးကြွတွေလက်ထက်ကနေလွတ်မြောက်အောင်လုပ်နိုင်ခဲ့တဲ့အကြောင်းကိုလည်းတရင်မှုတွေကစနေနေ့မှပြောဆိုခဲ့တာပါ။ဒီတိုက်ပွဲအတွင်းကင်မရွန်စစ်သား၂ယောက်သေဆုံးပြီးတော့၅ယောက်တရားရရှိခဲ့တဲ့အကြောင်းကင်မရွန်နိုင်ငံရဲ့ဆက်သွယ်ရေးဝန်ကြီးကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်
။ကမ္ဘာအသက်ကြီးဆုံးခေါင်းဆောင်ဖြစ်တဲ့ဇင်ဘာဝေသမ္မတရောဘတ်မူဂါဘေးဟာအများပြည်သူတွေတက်ရောက်နိုင်တဲ့သူ့ရဲ့60နှစ်မြောက်မွေးလေပွဲကိုတိုင်းပြည်အရှိတောင်ပိုင်းမှာရှိတဲ့မတ်စ်ဗင်ဂိုမြို့မှာငွေကြေးအမြောက်များအကုန်ကျခံပြီးခန္ဓာကြီးကျယ်စွာစနေနေ့ကကျင်းပခဲ့ပါတယ်။မွေးလေပွဲအခမ်းအနားမှာကြွေးမွေးတဲ့သားကောင်တွေနဲ့အမေသားတွေကိုစားတောက်ကြဖို့ထောင်ပေါင်းများစွာသောဇင်ဘာဝေနိုင်ငံသားတွေဟာစနေနေ့ကအခမ်းအနားကျင်းပရာနေရာကိုတွားရောက်ခဲ့ကြပါတယ်။UNESCO အဖွဲ့ကြီးကကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ဇင်ဘာဘွေနိုင်ငံရဲ့သမိုင်းဝင်ရှေးဟောင်းမြို့တော်တီရှိယာနေရာမှာမူဂါဘေးရဲ့မွေးနေ့ပွဲကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်အစဉ်အလာတစ်ခုလိုဖြစ်လာနေပါပြီ။မွေးနေ့ပွဲအခမ်းအနားမှာမိုးပြန်ပူပေါင်းနေတဲ့ပြုလုပ်ထားတဲ့ပန်းစည်း62ခုကိုမူဂါဘေးကပြည့်လွတ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာဒီသတင်းပတ်အတွင်းပြုလုပ်တဲ့မွေးနေ့ပွဲအခမ်းအနားများစွာတဲ့ကတစ်ခုဖြစ်တဲ့အခုလိုငွေကုန်ကြေးကျအများပြခံပြီးပြုလုပ်တဲ့မွေးနေ့ပွဲဟာဇင်ဘာဝေနိုင်ငံသားအများစုငတ်မမှုနဲ့အစာရေစာပြတ်လတ်မှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်ကျင်းပတာဖြစ်တဲ့အတွက်မသင့်တော်ဘူးလို့ဝေဖန်ပြောဆိုကြပါတယ်
။အင်တာနက်လူမှုကွန်ရက်ပေါ်မှာမုန်းစကားတွေပြန်ပွားနေတာကိုထိထိရောက်ရောက်မဟန်တားနိုင်ခဲ့တဲ့အကြောင်းဂျာမနီနိုင်ငံကတောင်းဟောပြောပွဲတစ်ခုမှာ Facebook အမှုဆောင်အရာရှိချုပ် Mark Zuckerberg ကအသိအမှတ်ပြုလက်ခံပြောဆိုခဲ့ပေမဲ့အခုခါတိုးတက်မှုတွေရအောင်လှုပ်ဆောင်နေပြီလို့လည်းပြောဆိုသွားပါတယ်။ဂျာမနီအာဏာပိုင်တွေကတော့နိုင်ငံတွင်းကိုဒုက္ခသည်တွေစံချိန်တင်လာအောင်ဝင်ရောက်လာနေတာကိုစန့်ကျင်တဲ့အကြမ်းဖက်မှုတွေတင်းမာမှုတွေကြီးထွားလာနေချိန်မှာပဲ Facebook အပါအဝင်အင်တာနက်လူမှုကွန်ရက်တွေမှာလူမျိုးရေးမုံတီးတဲ့ဖော်ပြမှုတွေပေါ်စိုးရိမ်နေတယ်လို့လူမှုကွန်ရက် website တွေအနေနဲ့နှိမ်နင်းဖို့လဲလှအတော်ကြကလေးကဖိအားပေးတောင်းဆိုနေတာပါ Facebook အမှုဆောင်အရာရှိချုပ်ကတော့ဒီကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကက်နဲ့ ဆွေးနွေးခဲ့တယ်လို့ဒီသတင်းပတ်ထဲမှာပဲဂျာမနီနိုင်ငံခီးစင်မှာလည်းဝန်ကြီးချုပ်ယုံအရာရှိချုပ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဂျာမနီနိုင်ငံမှာလှုပ်ဆောင်ဖို့လိုအပ်ချက်တွေဘလောက်ကြီးမားတယ်ဆိုတာဝန်ကြီးချုပ်နဲ့တွေ့ဆုံမှုကိုကြည့်ရင်သိနိုင်တယ်လို့လည်းဘာလင်မြို့တော်မှာကျင်းပတဲ့ဟောပြောပွဲမှာ Facebook အမှုဆောင်အရာရှိချုပ်ကပြောဆိုသွားခဲ့ပါတယ်။
2016ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့မနက်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္တတာချန်တို့ကြီးညာပေးခဲ့တာပါဒီအတန်လွင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားထောင်နိုင်ပါတယ်ရှင်အခုဒီသတင်းပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာနိုင်ငံတကာသတင်းကြော်ရီတွေကနေပြီးတော့တောင်တရုတ်ပင်လယ်အရေးအာဆီယံနိုင်ငံဂျာယီဝင်ကြီးတွေပါပြောသလဲဆိုတာကိုအရင်ပြောပြပေးပါမယ်။တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့တင်မာမှုတွေနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းကြောင်းစစ်ရေးတိစောက်မှုတွေကိုရပ်ဆိုင်ဖို့တောင်းဆိုကြောင်းအာဆီယံနိုင်ငံဂျာယီဝင်ကြီးတွေကပြောလိုက်ပါတယ်။စနေနေ့ကလာအိုနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့အာဆီယံနိုင်ငံဂျာယီဝင်ကြီးအစည်းအဝေးကနေအခုလိုပြောကြားလိုက်တာပါ။ AP သတင်းဌာနရဲ့ရေးသားချက်တွေကိုအခြေခံပြီးတော့ဦးကျော်စံတာကပြောပြပေးမှာပါရှင်။
အာဆီယံနိုင်ငံကြားရေးဝန်ကြီးတွေဟာလာအိုစ်နိုင်ငံဗီယင်ချင်းမြို့တော်မှာစနေနေ့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုမှာအဓိကထားဆွေးနွေးခဲ့ရတဲ့ကိစ္စတစ်ခုကတော့တောင်တုပ်ပင်လယ်မှာဖြစ်ထွန်းနေတဲ့တင်းမာမှုပဲဖြစ်ပါတယ်။ဗီယက်နမ်နဲ့ဖိလစ်ပိုင်အပါအဝင်အာဆီယံနိုင်ငံတော်တော်များများဟာဒီတောင်တုပ်ပင်လယ်အတွင်းတရုတ်နိုင်ငံနဲ့နယ်မြေအငင်းပွားမှုတွေအစီအစီရှိနေတာပါ။လွန်ခဲ့တဲ့နှစ်နှစ်အတွင်းကဆိုရင်တရုတ်နိုင်ငံဟာဘရူနိုင်းမလေးရှားထိုင်ဝမ်ဗီယက်နမ်တို့ကပါသူပိုင်ငါပိုင်အငင်းပွားနေတဲ့နယ်မြေထဲမှာမြေတွေဆဲဖုတ်ပြီးကျွန်းစစ်တွေတည်ဆောက်ခဲ့ပါတယ်ဒီလိုအငင်းပွားမှုကိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကနိုင်ငံတကာတရားရုံးကဖြည့်ဆင်းပေးဖို့တင်ပြလာတဲ့အတွက်တရုတ်နိုင်ငံကဒီလိုရဟာနိုင်ငံရေးအရရန်စမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒါကြောင့်ဒီနိုင်ငံကြားရေးဝန်ကြီးတွေဆွေးနွေးရတဲ့အခါမှာလည်းပဲတောင်တုပ်ပင်လယ်ကိစ္စဟာအဓိကကိစ္စတရားဖြစ်နေပါတယ်အင်ရှင်နိုင်ငံလည်းဖြစ်ကွန်မြူနတီနိုင်ငံတစ်ခုလည်းဖြစ်တဲ့လာအိုနိုင်ငံဒုတိယဝန်ကြီးချုပ်ကတော့
လက်ထမတီတမ်ပတဲ့အာဆီယံညံမီความเป็นห่วงต่อกับสภาพการที่เกิดขึ้น
ဒီလိုမြေဖို့ကျွန်းဆဲတဲ့ကိစ္စနဲ့ပတ်သက်တဲ့စိုးရိမ်မှုတွေလှုပ်ရှားမှုအစဉ်တက်လာတာတွေမှတ်သားထားပါတယ်လို့ပဲခပ်ဖို့ပြောသွားခဲ့ပါတယ်သို့တော်လည်းကွန်မြူနတီနိုင်ငံတစ်ခုဖြစ်ပေမဲ့တရုတ်နဲ့နယ်မြေအငင်းပွားမှုထိတိုက်ကြုံနေရတဲ့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးဖန်ဘန်မင်းကတော့ဒီကိစ္စကိုအထူးစိုးရိမ်မကင်းဖြစ်ပြီးစီရေးတက်စီမှုမလုပ်ကြဖို့တောင်းဆိုတဲ့အကြောင်းအခုလိုပြောသွားပါတယ
် We discuss every issue including South China Sea because we are seriously concerned about the situation in South China
တိတ်ကောင်းတဲ့စကားဝိုင်းမှာအင်မတန်အပြုသဘောဆောင်ပါတယ်တောင်တရုတ်ပင်လယ်ကိစ္စအပါအဝင်အကြောင်းအရာတွေအားလုံးကိုဆွေးနွေးကြပါတယ်တောင်တရုတ်ပင်လယ်ရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့အထူးစိုးရိမ်မကင်းဖြစ်နေကြတာပါဒီနေရာမှာတရုတ်နိုင်ငံကစီရေးတည်ဆောက်လာတာနဲ့ပတ်သက်ပြီးတော့လည်းစီရေးတည်ဆောက်မှုတက်ဆင်မှုတွေမလုပ်ဖို့ကျွန်တော်တို့တောင်းဆိုပါတယ
်မတူကွဲပြားတဲ့နိုင်ငံရေးစနစ်မျိုးစုံကျင်းနှုံးတဲ့နိုင်ငံတွေရောနှောပါဝင်နေပြီးလူဦးရေသန်းပေါင်း600ကျော်လောလောဆယ်နေထိုင်လျက်ရှိတဲ့ဒီအာဆီယံ7နိုင်ငံတို့ဟာ2025မှာတခုတည်းသောလူမှုအသိုက်အဝန်းတစ်ခုဖြစ်ထွန်းရေးကိုရည်ရွယ်ထားကြတာဖြစ်ပါတယ်ဒီရည်ရွယ်ချက်ကို2016မှာစတင်အကောင်အထည်ဖော်ခဲ့တာဖြစ်တယ်လို့လည်းအင်ရှင်လာအိုနိုင်ငံကြားရေးဝန်ကြီးသွန်လွန်စီဆိုလစ်ကပြောတော်ပါတယ်
The year 2016 is a deeply meaningful year since it is the starting point of the ASEAN
2016ခုနှစ်ဟာအာဆီယံအတိုင်အဝန်းစတင်မဲ့2025ခုနှစ်အာဆီယံအတိုင်အဝန်းမျှော်မှန်းချက်တွေစတင်အကောင်အထည်ဖော်တဲ့နှစ်ဖြစ်တဲ့အတွက်လွန်စွာအဓိပ္ပာယ်ပြုဝတဲ့ကာလဖြစ်ပါတယ်ရှေ့မှာတွေ့ကြုံရမယ့်စင်ခေါ်မှုတွေကိုရောအခွင့်အလမ်းတွေကိုပါကျွန်တော်တို့သတိမပြစောင့်ကြည့်နေကြပါတယ်
ဒါပေမဲ့တောင်တရုတ်ပင်လယ်အငင်းပွားမှုပြဿနာဟာဒီလိုမတူကွဲပြားတဲ့နိုင်ငံစနစ်မျိုးစုံကျင်းသုံးတဲ့နိုင်ငံတွေပါဝင်နေတဲ့အာဆီယံအဖွဲ့ရဲ့စီးလုံးညီညွတ်ရေးကိုစိန်ခေါ်နေတယ်လို့သုံးသပ်သူတချို့ကရှုမြင်ကြပါတယ်။အခုနိုင်ငံကြားရေးဝန်ကြီးတွေတက်ဆွန်တဲ့ဆွေးနွေးပွဲမှာ IS အကြမ်းဖက်သမားတွေပြဿနာအဆုံးရောက်ဝါရအန္တရာယ်စတာတွေကိုလည်းပဲဆွေးနွေးကြပါတယ်ခင်ဗျာ။
ဦးကျော်စံတာပြောပြသွားတာပါရှင်။အခုကဘာတလွားကဒုက္ခသည်တွေအရေးကိုလည်းပြောပြပေးပါဦးမယ်။မကြခင်ကကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးအစ်စ်ဖြစ်ခန့်ချင်းခံရတဲ့ဖိလစ်ပိုဂရန်ဒီကအစိုးရရဲ့အနေနဲ့သတင်းဝင်လာမှကိုမနှစ်မျိုးတဲ့စိတ်ဝေဒနာမျိုးကြီးထွားလာနေတာကိုဖျောက်ဖျက်ပြီးစစ်ဘေးနဲ့ဖိနှိပ်မှုတွေကလွတ်ရာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးကြပါလို့တိုက်တွန်းလိုက်ပါတယ်။ဒီလိုလက်ခံခြင်းအားဖြင့် 1950 ခုနှစ်ကဒုက္ခသည်အရေးနဲ့ပတ်သက်လို့သဘောတူညီထားတဲ့အချက်လည်းဖြစ်ပါတယ်။ ကဘာမှမကြုံစဘူးအိုးအိမ်မဲ့ဒုက္ခသည်တွေများပြားလာနေချိန်မှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့တာဝန်ကိုလွှဲပြောင်းယူခဲ့ရတဲ့မစ္စတာဖီလီပိုဂရန်ဒီနဲ့သူ့ရဲ့လုပ်ငန်းတာဝန်တွေအကြောင်းဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းရဲ့သတင်းဖိပိုချက်ကိုတော့ဥဆာမိုဝေကပြောပြပေးမှာပါရှင်
အီတလီလူမျိုးဖီလီပိုဂရန်ဒီဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR မှာနှစ်ပေါင်းအတန်ကြာအောင်တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပါတယ်။သူနောက်ဆုံးတာဝန်ထမ်းဆောင်ခဲ့တာကတော့ပါလက်စတိုင်းဒုက္ခသည်များရေးရဆိုင်ရာကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်။ UNHCR ကော်မရှင်နာမင်းကြီးဟောင်းအန်တိုနီယိုဂူတာရက်စ်ရဲ့နေရာကိုဆက်ခံရမယ့်ဂရန်ဒီဟာကမ္ဘာအနှံ့မှာဒုက္ခသည်တွေအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေအရေအတွက်ဟာတုံးစတိုးလာပြီးတော့ပြီးခဲ့တဲ့7နှစ်တာကာလအတွင်းမှာတန်ပေါင်း60လောက်ဖြစ်သွားတယ်လို့ပြောပါတယ်။ Grandy စတင်အလုပ်လုပ်ကိုင်းတဲ့တန်ပီကတော့ဆူဒန်နိုင်ငံဖြစ်ပြီး1980ခုနှစ်နှောင်းပိုင်းပြည်တွင်းစစ်ဖြစ်နေတဲ့ကာလဖြစ်ပါတယ်။ကံကြောင်းမလားဆိုပါပဲတောင်ဆူဒန်ဟာလွတ်လပ်ရေးရခဲ့တဲ့2011ခုနှစ်နောက်ပိုင်းအခုချိန်မှာဒုက္ခသည်အရေအတွက်ဟာတုံးစပြစ်နေပြီလို့သူကပြောပါတယ်
။ I'm just linking these evolutions to my personal experience and they don't bring
ကုလပြောင်းလဲလာတဲ့ဖြစ်စဉ်နဲ့ကျွန်တော်ရဲ့အတွေ့အကြုံတွေကိုဆက်ဆက်ကြည့်လိုက်ရင်သူတို့ဟာသတင်းကောင်းကိုလည်းယူမလာနိုင်ကြပါဘူးစစ်ကဒုက္ခသည်တွေကိုခိုးလုံခွင့်ပေးတဲ့မုံမြဖြူစင်မှုကိုရောအိုးအိမ်စွန့်ပစ်ထွက်ပြေးသူတွေများတဲ့များလာအောင်မှလုပ်နေတာကထင်ရှားလာပါတယ
်ဒုက္ခသည်တွေအရေးကိစ္စဟာအမဲဆိုသလိုနိုင်ငံရေးအစိုးရမှုနဲ့လူပေါင်အဖွဲ့အစည်းကြားမှာမတူညီတဲ့အုပ်စုတွေအရေးကိစ္စကနေပေါ်ပေါက်လာရတာဖြစ်တယ်လို့ Grandy ကမှတ်ချက်ပြုပါတယ်ဒါပေမဲ့နိုင်ငံရေးသဘောတရားနဲ့မတရားနှိမ်ချဆက်ဆံမှုတွေကြောင့်ပေါ်ပေါက်လာတဲ့ဒုက္ခတွေဟာမကြုံစဘူးကိုလွန်ကဲနေတယ်လို့သူကပြောပါတယ်။အခုဆိုရင်ဒုက္ခတွေအရေအတွက်တန်းကျော်ရှိနေတဲ့ဥရောပမှာအခြေအနေတွေဟာဗျံပရာဖြစ်နေပြီလို့သူကထောက်ပြပါတယ်။အများဆုံးကတော့စီးရီးယားကလာကြတာပါ။ဥရောပဟာစီမင်းတင်းကျပ်မှုကနည်းတယ်။သူတို့ရဲ့လိုအပ်ချက်တွေအတွက်မူဝါဒညှိနှိုင်းပေးလို့ဖြစ်နိုင်တယ်ဆိုပြီးတော့နေထိုင်ရေးအတွက်ကြံမိကြံရလုပ်ကြတဲ့အနေထားပါ
။ Now if Europe starts setting limits,pushing hostile
ဥရောပဟာစတင်ကမ်းတမ်းမှုတွေလှုပ်လာတော့မယ်ပြန်ရင်ထုတ်တာတွေအတားဆီးအကာအယံတွေလှုပ်လာပြီဆိုရင်တခြားတိုင်းပြည်တွေကလည်းလက်လုပ်ကြလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်တခြားကြံကမ္ဘာနိုင်ငံတွေမှာဝန်တို့ဝန်ပိုးပို့ကြည့်ပါတယ်ဥရောပမှာရှိတဲ့ဒုက္ခသည်တွေအရေအတွက်ဟာဒုက္ခသည်အားလုံးရဲ့ဆေးရခိုင်နှုန်းလောက်သာရှိတာပ
ါဥပမာပြောရရင်လက်ဘလွန်နိုင်ငံမှာဆိုရင်လူဦးရေ၄သန်းရှိပြီးဒုက္ခသည်ကတိတ္တမ၅သန်းကိုလက်ခံထားရပါတယ်အများစုကစီးရီးယားနိုင်ငံသားတွေပါလို့သူကထောက်ပြပါတယ်ကမ္ဘာကြီးအနေနဲ့ဒုက္ခသည်အရေးနဲ့ပတ်သက်လာရင်လက်ဘလွန်နဲ့တခြားနိုင်ငံတွေကိုပို့ပြီးတော့ကူညီနေတယ်လို့သူကပြောပါတယ်ဒီကိစ္စတွေကိုဖြေရှင်းဖို့အတွက် UNHCR အနေနဲ့ရွှေပြောင်းအခြေချနေထိုင်ရေးဆိုင်ရာဝန်ကြီးအဆင့်ညီလာခံကိုမတ်လအကုန်မှာခေါ်ယူပြီးတော့စီးရီးယားဒုက္ခသည်တွေအရေးကိုအာရုံစိုက်ဆွေးနွေးကြဖို့စီစဉ်ထားပါတယ်နိုင်ငံတွေအနေနဲ့အခြေချနေထိုင်ဖို့အတွက်အရက်ဒေသနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အဆိုပြုချက်တွေယူဆောင်လာဖို့တိုက်တွန်းမယ်လို့ဂရန်ဒီကပြောပါတယ်
ရရှိများရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအယက်သားအစိုးရတည်ရက်ကိုဖွဲ့စည်းဖို့အချိန်ဟာတလာပဲလိုပါတော့တယ်ဒီအစိုးရတည်အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအချက်တဲတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲသောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923328999လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါရရှင်။
အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါ။ခေါင်းဆောင်ကောင်းမှသာတိုင်းပြည်ဖွံ့ဖြိုးတိုးတက်နိုင်ဖို့ကိုဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းကသုံးသက်တင်ပြထားပါရစေရှင်။
တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုနဲ့ခေါင်းဆောင်မှုဆက်ဆက်နေဖို့ကိုပညာရှင်အများကရေးသားကြပါသည်။ခေါင်းဆောင်ကောင်းတဲ့အခါတိုးတက်ဖွံ့ဖြိုးပြီးမကောင်းတဲ့အခါမှာဆုံးယုတ်ပစ္စည်းပုံကိုလိလသုံးသပ်ကြပါလေ။ဒါပေမဲ့တော်လိုင်းရင်အောင်မြင်အောင်လုပ်နိုင်တဲ့ခေါင်းဆောင်နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့ခေါင်းဆောင်ကွဲပြားခြားနားပြန်ပါသေး။တရုတ်ပြည်မှာမော်စီတုံးကတော်လိုင်းရေးကိုဥဆောင်ပြီးဒန်ချောင်ပင်ကတိဆောက်ရေးကိုဥဆောင်တယ်လို့မြင်ကြပါသေး။အာနာရှင်ဒလိကြာရှိနေတဲ့အချိန်တိုင်းမှာခေါင်းဆောင်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဆက်ဆက်ပုံဟာပိုပြီးသိတာပါသေး။မြန်မာနိုင်ငံဟာခေါင်းဆောင်ကောင်း ရခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်။အမျိုးသားကောင်းဆောင်ဖြစ်လာတဲ့ဥအောင်စာလွတ်လပ်ရေးမရမီလှုပ်ကြံတက်ပြတ်ခံရပါတယ်။လွတ်လပ်ရေးရပြီးဥနုကောင်းဆောင်နဲ့ပါလီမန်အစိုးရစေမင်းကျော်အုပ်ချုပ်ဆဲမှာစွန့်ရည်ရှိသူတွေကိတ္တပေါ်ထွက်လာပြီးမြင်တိမ်မြုပ်သွားတာ1988လူလူအောင်ကြွမှုဖြစ်တဲ့အထိပါပဲ။ဥနုကိကိုရွှေရောင်လောင်းနဲ့ဂဲလိုကွယ်လွန်သူပမောက္ခဥက္ကမောင်ကြီးနဲ့အပေါက်ပါစီးပွားရေးပညာရှင်တကူကအမည်ပေးထားပါတယ်။ဘုန်နေဝင်းခေါင်းဆောင်ချိန်မှာရွှေရောင်ကိုအမောင်းဖုံးသွားပါတယ်
။မဆာလာစစ်အစိုးရခင်မှာအခွင့်ထူးခံဘူမူဘူချုပ်တွေကြီးဆိုးတာမို့ပြည်သူခေါင်းဆောင်ပေါ်ထွက်လာဖို့အခွင့်အလမ်းမရှိပါဘူး။ကြောင်သားအလို့သမားလှုပ်ရှားမှုတွေမှာခေါင်းဆောင်ထွက်ပေါ်လာပေမဲ့ဖိနှိပ်မှုကြောင့်ကွယ်ပြောက်ကုန်ပါတယ်။မဆာလာအစိုးရတံမခံနိုင်လို့1988မှာတပြည်လုံးအုံကြွတော့မှခေါင်းဆောင်တွေပြန်ပေါ်လာပါတယ်။စစ်တပ်ကဖြိုဖျက်တဲ့ရှစ်လေးလုံးရေတော်ပုံဟာအနာဂတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးနိုင်ပါတယ်။ဒီအထဲမှာဒေါက်ဆန်းစုကြည်ဟာအထင်ရှားဆုံးဖြစ်ပါတယ်။ဥအောင်ဆန်းရဲ့အရှိန်အဟွာကြောင့်ဘာမှမလုပ်ရသေးဘဲလူလူခေါင်းဆောင်နဲ့အမျိုးသားခေါင်းဆောင်အဖြစ်သတ်မှတ်ခံရသူဖြစ်ပါတယ်။ဥအောင်ဆန်းရဲ့နိုင်ငံရေးအစဉ်အလာကိုအမွေဆက်ခံမဲ့သူအဖြစ်ဒေါက်စုကိုထောက်ခံအားပေးကြပါတယ်
။ခေါင်းဆောင်ကောင်းငတ်နေတဲ့ပြည်သူလူထုဟာရိုးသားပြောက်မှတ်ပြီးကိုကျိုးမရှာတဲ့ဥအောင်ဆန်းရဲ့သမီးကခေါင်းဆောင်တာကိုလက်ခံကြိုဆိုကြပါတယ်1990ရွေးကောက်ပွဲမှာဒေါ်စုတီဆောင်တဲ့ NLD ပါတီကကိုစလဲ400နီးပါးအနိုင်ရရှိပြီးဘူနေဝင်းရဲ့မဆာလာတစ်ဖြစ်လဲတဆာညာပါတီက1000နီးရာရပါတယ်အခွင့်တူးကစစ်ဘုံနဲ့စစ်ဘုံလူတွေခေါင်းဆောင်တာကိုပြည်သူကလက်မခံကြောင်းရှစ်လေးလုံးအရေးတော်ပုံမှာတစ်ကြိမ်1990မှာတစ်ကြိမ်ပြတ်တာတာကိုစစ်တပ်ကလက်မခံလို့အနောက်တိုင်းကဒဏ်ခတ်အရေးယူတာဖြစ်ပါတယ်နိုင်ငံရေးခေါင်းဆောင်ဘဝကိုအသွင်ကူးပြောင်းနိုင်တဲ့စစ်ဘုဟာဗိုလ်ချုပ်အောင်ဆန်းတဦးတည်းသာရှိပါတယ်
။ဗိုလ်တန်းရှိလက်ထက်မှာလူလူခေါင်းဆောင်တွေကိုခေါင်းမဖော်နိုင်အောင်ဖိနှိပ်ထားပြီးဆွဲခန့်စစ်ဘုတွေကိုခေါင်းဆောင်လုတ်ခိုင်းပါတယ်။ NLD တပိတ်မောက်တဲ့2010ရွေးကောက်ပွဲမှာဗိုလ်တန်းရှိတီထောင်တဲ့ကျန်ဖွန်ကကိုယ်စားလှယ်388နေရာအနိုင်ရပြီးဗိုလ်နေဝင်းရဲ့မဆလာတစ်ဖြစ်လဲတဆညပါတီက18နေရာသာရပါတယ်။အမိတ်နဲ့တီထောင်တဲ့အခွင့်ထူးခံစစ်ဘုလူထွက်ပါတီချင်းတူပေမဲ့အာနာလက်ရှိဗိုလ်တန်းရွှေကကွယ်လွန်သူဗိုလ်နေဝင်းထက်တာသွားပါတယ်။ဒါပေမဲ့2015မှာ NLD နဲ့လွတ်လပ်စွာရှင်ပြိုင်တော့ဗိုလ်တန်းရွှေရဲ့ကြံ့ဖွန့်ပါတီက42ဦး၊ဗိုလ်နေဝင်းရဲ့တဆညပါတီက2ဦးသာလွှတ်တော်ကိုယ်စားလှယ်နေရာကိုရပါတယ်။အနစ်နာခံတဲ့ပြည်သူခေါင်းဆောင်နဲ့အာနာရှင်ခိုင်းလို့လုပ်တဲ့အခွင့်ထူးခံစစ်ဘုလူထွက်ကွာခြားပုံကိုပြတ်တလိုက်တာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့အစည်းကိုအဓိကမထားဘဲခေါင်းဆောင်ကိုအားကိုးတဲ့နိုင်ငံရေးတလိပေါ်ထွက်လာပါတယ
်။စစ်အာဏာရှင်စနစ်လက်အောက်မှာအနည်း90ကျော်နေထိုင်ခဲ့တဲ့မြမလူအဖွဲ့အစည်းမှာအာဏာရှင်တလိအမြင့်တွေ့သွားပုံကို Lutheran World Federation အဖွဲ့က2013မှာလေ့လာပါတယ်။အယတ္တာအသင်းအဖွဲ့တွေနဲ့ရက်ွက်တွေမှာလူတူးကသာဆုံးဖြတ်နေတာများတဲ့အတွက်ကိုင်ကန်ရှင်တွေကိုယ်တိုင်ဆုံးဖြတ်ချက်ချရမှာပါဝင်ဆွေးနွေးဖို့အခွင့်အလမ်းမရှိသလောက်ဖြစ်နေတယ်လို့ဆိုပါတယ်ပြောရဲဆိုရဲမရှိဘဲငြိမ်ခံတဲ့ဓလေ့ကြောင့်အပြန်အလှန်ဆွေးနွေးမှုအားနည်းလာပြီးသဘောမတူရင်ဆေးဆက်ညှိနှိုင်းမယ်အစားခွဲထွက်ကြတယ်လို့လူတရင်အဖွဲ့ကသုံးသပ်ပါတယ်နိုင်ငံရေးမှာလည်းဒေါ်အောင်ဆန်းစုကြည်အဖမ်းခံရစဉ်မှာ NLD ပါတီငြိမ်သွားပြီးလွတ်လာမှပြန်လည်လှုပ်ရှားတာကိုမကြာခဏတွေ့ရပါတယ်ခေါင်းဆောင်တဦးရဲ့အရှိန်အဝါနဲ့ရှင်သန်တဲ့အဖွဲ့အစည်းဟာဒီခေါင်းဆောင်မရှိတဲ့အခါမှာဆက်လက်ရှင်သန်ဖို့အခက်အခဲရှိနိုင်ပါတယ်။ဒါကြောင့်ခေါင်းဆောင်နေရာကိုဆက်ကမ်းမဲ့ပုံကူတွေရှိဖို့လိုအပ်နေပါတယ်။မော်စီတုံးဟာဩဇာအာဏာအရှိန်အဝါအလွန်ကြီးမားပြီးမဲ့သူမရှိတဲ့အခါမှာဆက်လက်ခေါင်းဆောင်နိုင်သူတွေရှိတဲ့အတွက်တရုတ်ကွန်မြူနစ်ပါတီဆက်လက်ရှင်သန်ပြီးတရုတ်ပြည်တိုးတက်ဖွံ့ဖြိုးလာတာဟာသင်္ကန်းစာယူရဖြစ်ပါတယ်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြမရေးတုံသက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချထားတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Style Gandha မှာရုပ်ပုံလို့ဒေရရတဲ့ picture ကိုအခြေခံတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာဖြစ်ပါတယ်။ပထမဦးဆုံးတင်ပြပေးမယ့် idiom အသုံးကတော့
be out of the picture
ဖြစ်ပါတယ်။စာလုံးပေါင်းက be ကဖြစ်စေတာ OUT out, OF off, out of ka a pyin bae yauk ni da, ma shi da. PIC TURE picture ga yauk bon so ro sagu hun ye dai yai de we ga ro yauk bon a pyin bae ko yauk ni da phit par de. Yauk bon ne ma ma pa de tbo myo phit de twet chang ATM so re taw wa de we ga ro lu du ha a che ni de khu khu ne ma pat tet daw da ma sai no da ma ti na ma le phit ni da ko so lo da phit par de. George Groupie de u ma ko le la chi cha ya aw ma.
Mary divorced her husband recently. So now that he's out of the picture, she can do as she pleases.
Mary ha majadi miga be tu kimon John ne kwa shin lai de li. Da chang John ha tu ne ba ma sai no de twet chang. Mary le tu tbo cha de lu ni thai nai no me lu deibe ya ba de. Uma ko naw ta khaw le la chi cha ya aw ma.
Mary divorced her husband recently, so now that he's out of the picture, she can do as she pleases.
Ku sile tin pya pi ma ga ro.
Get the picture?
Phit par de. Sa lu mang wa get get ga ya ra the pic ture the picture ga yauk bon so ro sa khu hun ya dai ye de be ga ro yauk bon go ya da la lu me da phit par de. Chima ro myama ma ro pon swae pya yin pon pho yin tbo paw da la အရေးပြရင် accounting သလားဆိုတဲ့သဘောမျိုးနဲ့ဆင်းတယ်လို့ဆိုရမှာပါ ATM ဆိုတဲ့ device ဒီဘက်ကတော့ပြောတာကိုဆိုလိုတာကိုသဘောပေါက်သလားပြောချင်တာကိုနားလည်သလားအခြေအနေကိုသဘောပေါက်အကဲခန့်မိသလားလို့မိတာနဲ့တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe if you get the picture of the situation Susan is inYou won't be angry with her.
Joey, Susan ye dikhe chi ni phya ko min tbo paw na le me so yin min tu wo sait so ma ma hpu lo de be ya ba de. Uma ko naw ta khaw le la chi cha ya aw ma.
Joe, if you get the picture of the situation Susan is in, you won't be angry with her.
Ku naw so tin pya pe ma ga ro.
Picture perfect.
Phit ba de. Sa lun paw ga PICTURE, picture ga yauk bon, PRFECT, perfect ga alung pyo siam shi, chauk pye kin, tele sin, so ro, sagu hun yai dai yai ite be ga ro, yauk bon ha pyo siam shi, a pye kin na phit par de. Di niya ma, picture ne perfect ja, hyphen, so re tong tu khan tha yin, picture perfect go, adjective, na ma witi dana phi a tong pyu bi, hyphen tong tu ma khan tha be, picture ne perfect go, na long kwe tha me, so yin, adverb,ကရိယာဝိသေသနာဖြင့်အသုံးပြုတာဖြစ်တယ်လို့ဖြစ်ဆွဲတင်ပြလိုပါတယ်။ idiom အဓိပ္ပာယ်ကတော့တိတ်မကွာထားပါဘူး။အလုံးဟာတိတိကျကျအမှားမရှိအဖြစ်အနာစာမရှိ၆ပြည့်ကင်းတဲလဲစဉ်ဖြစ်တာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ It was a picture perfect sunny day. We all enjoyed the picnic in the fields.
တိတ်ကိုတာယာထားတဲ့အပြစ်ပြောစရာမရှိတဲ့နေတာတဲ့နေတနေပါပဲကျွန်တော်တို့တပီလက်ခွင်းထဲမှာတွားပြီးပျော်ပွဲစားထွက်ကြတာတိတ်ကိုပျော်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ It was a picture perfect sunny day. We all enjoyed the picnic in the fields.
ဒီတရင်ပါ picture ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
be out of the pictureget the picture picture perfect
တို့ဖြစ်ကြပါလေနောက်တရင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးအောင်မှာမို့စောင့်မျှော်နားဆင်ကြပါရှင
်တလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရတာပါရှင်VOA ကိုတော်တာရှင်တွေအနေနဲ့စာတိုက်ကနေဝေဖန်ကြံစည်ပေးစာတွေပေးပို့လို့တဲ့တည်တချင်းတောင်းလို့တယ်ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ2016ခု February လ28ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဒီချိန်ပိုင်းတွင်မှာတော့နိုင်ငံတကာသတင်းလွှာတပုံနဲ့အတူပြန်လည်ထုတ်လွှင့်အစီအစဉ်ဖြစ်တဲ့စနေတိုက်ရိုက်လေလိုင်းစေနှွေခန်းကိုလည်းအခုလိုနိုင်ကြရပါမယ
်တမရော်ဆိုတာတမရော်နဲ့ဆရာနာရှင်တွေကကျွန်တော်တို့နှစ်ပိုင်းခွဲပြီးတော့မြင်ရမယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့
ဟုတ်ကဲ့
ဒါနဲ့သူကအမွေချက်ခံတဲ့
တရင်းစာဆရာဦးစီသူအောင်မြင့်တဲ့အတူတခြားပါဝင်ဆွေးနွေးသူတွေရဲ့သဘောထားအမြင်မျိုးမျိုးကိုကြားကြရမှာပါအခုရင်ဆုံးတော့တရုတ်လက်ခံဖုံးဈေးကွက်ကိုကြည့်ကြရအောင်ပါရှင်နောက်ဆုံးပေါ်အဆင့်မြင့်လက်ခံဖုံးတွေပြသနေတဲ့စပိန်နိုင်ငံကကမ္ဘာမိုဘိုင်းဖုန်းပြပွဲမှာတရုတ်နိုင်ငံပစ္စည်းတွေဈေးကွက်မှာလွှမ်းမိုးလာနေတဲ့အကြောင်းလူပြောပြနေပါတယ် Apple Samsung နဲ့ Sony လိုနာမည်ကျော်နည်းပညာကုမ္ပဏီကြီးတွေကထုတ်လုပ်တဲ့လက်ခံဖုံးတွေနေရာယူထားတဲ့ဈေးကွက်ထဲကိုတရုတ်နိုင်ငံကဈေးချိုတဲ့အစ်မြင့်ဖုန်းတွေတနေ့တခြားထိုးပေါက်လာနေတာဖြစ်ပါတယ်။အစ်မြင့်ဖုန်းဈေးကွက်အကြောင်းကို AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လေးဦးကပြောပြပေးပါမယ်ရှင
်။နည်းပညာထုတ်လုပ်မှုတွေမှာနာမည်ကျော်တဲ့ Sony ကုမ္ပဏီက Xperia X လို့နောက်ဆုံးပေါ်အစ်မြင့်ဖုန်းတွေကိုစပိန်နိုင်ငံဘာစီလိုနာမြို့ကကမ္ဘာမိုဘိုင်းဖုန်းပြပွဲမှာပြသခဲ့ကြတာပါ။ Sony ကုမ္ပဏီရဲ့ X series ဖုန်းတွေဟာပြပွဲမှာလူများအာရုံစိုက်ခံခဲ့ရပေမဲ့ကမ္ဘာလက်ကင်ဖုန်းဈေးကွက်တစ်ခုလုံးပေါ်ကြေရိုင်းနိုင်လို့တဲ့အထီးရောဖြစ်လာမယ်အလားအလာသိမရှိပါဘူးကမ္ဘာလက်ကင်ဖုန်းဈေးကွက်မှာ Sony ကုမ္ပဏီဟာပြီးခဲ့တဲ့2015ခုနှစ်တည်းအဆင့်10မှာသာရှိခဲ့တယ်လို့ Apple နဲ့ Samsung တို့လိုကုမ္ပဏီကြီးတွေတာမကCartel နဲ့ Xiaomi တို့လိုမထင်မရှားကုမ္ပဏီတွေရဲ့နောက်မှာရောက်နေတယ်လို့ဈေးကွက်သုတေသနလုပ်ငန်းတစ်ခုဖြစ်တဲ့ Strategy Analytics ကပြောပါတယ်ဒါပေမဲ့လည်းဒီလိုအခြေအနေမျိုးကို Sony ကုမ္ပဏီတခုတည်းကြုံနေရတော့မဟုတ်ဘူးလို့လည်း Strategy Analytics ကုမ္ပဏီရဲ့ဈေးကွက်ဆိုင်ရာစမ်းစစ်လေ့လာသူ Navy Morstan ကပြောပါတယ်
Apple and Samsung continue to lead but we are seeing more competition from the Chinese brands like Huawei
Apple and Samsung တို့ကထိစုံနေရာမှာရှိနေစေဖြစ်ပေမဲ့ Huawei ZTE နဲ့ TCL Agaltel တို့လိုမျိုးတရုတ်ပစ္စည်းတွေကအားကောင်းလာတာတွေ့ရသလိုပြန်ဆိုင်မှုတွေလည်းပိုပြင်းထန်လာပါတယ
် Sony Xperia X အလဲလက်တန်းဝင်လက်ကင်ဖုန်းရဲ့ဈေးတိကျကိုတော့ Sony ကမကျင်ညာသေးပါဘူး Sony ကုမ္ပဏီကတော့အဆင့်မြင့် X performance လက်ကင်ဖုန်းတွေထုတ်ဖို့ရည်ရွယ်ထားသလို Xperia X လိုဈေးချိုတဲ့အဆင့်မြင့်ဖုန်းတွေထုတ်လုပ်ဖို့လည်းကြေညာထားပါတယ်လက်ကင်ဖုန်းနည်းပညာတွေကိုစောင့်ကြည့်ပေါ်ပြနေတဲ့ Mobile Geeks Online Magazine Editor Nicole Scott ကတော့ဈေးချိုချိုနဲ့အလဲလက်ဈေးကွက်တွေကို Sony ကုမ္ပဏီကထုတ်ဖောက်ဖို့ရည်ရွယ်နေတယ်လို့ဆိုပါတယ
် So we are seeing the impact of Chinese manufacturers here at Mobile World Congress
ကမ္ဘာ့ Mobile ဖုန်းပြပွဲမှာတော့တရုတ်ပစ္စည်းတွေကြီးရိုက်နေတာတွေ့ရပါတယ်ရှင်အားလုံးကအလဲလက်အဆင့်ဖုန်းတွေထုတ်နေကြတာပါဒါတွေအားလုံးကဈေးနှုန်းကြောင့်ပ
ါဈေးချိုပေမဲ့အသုံးဝင်တဲ့နေရာမှာလည်းရှင်နိုင်စွမ်းရှိတဲ့တရုတ်ဖုန်းတွေဟာမကြာခင်နှစ်တွေအတွင်းခြေတာခြင်းတဲ့ဥရောပကဝယ်သူတွေထိတ်တန့်ကုမ္ပဏီကြီးတွေဖြစ်တဲ့ Apple နဲ့ Samsung တို့ရဲ့ပင်းရင်းဈေးကွက်တွေဖြစ်တဲ့ American နဲ့ South Korea နိုင်ငံတွေမှာပါနေရာယူလာနိုင်တယ်လို့ကြမ်းကျင်သူတွေခန့်မှန်းနေကြပါတယ်ဈေးကွက်မှာ Sony ထက်သာပြီးကမ္ဘာလက်ကင်ဖုန်းဈေးကွက်ရဲ့နှစ်သက်သမ900ခန့်လောက်နေရာယူထားတဲ့တရုတ်နိုင်ငံက ZTE ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Adam Zhan ကတော့အဓိကဈေးကွက်တွေမှာအခိုင်အမာနေရာရထားပြီးဒီကမ္ဘာလုံးမှာလည်းလုပ်ငန်းတွေကိုဆက်လက်တွေးချဲ့သွားနိုင်မှုမျှော်လင့်နေပါတယ်
澳大利亚啊不知道包括欧洲的一些重点国家我们都有不俗的表现那未来呢
ကျွန်တော်တို့မဟာပြူဟာကတော့တရုတ်အမေရိကန်နဲ့ဥရောပဈေးကွက်တွေကအောင်မြင်မှုတွေကိုအနာဂတ်မှာဆက်လက်တိုးမြင့်သွားမှာဖြစ်တယ်လို့ကမ္ဘာပေါ်ကတခြားနိုင်ငံတွေမှာလည်းချက်ထွင်သွားမှာပါရှေ့လာမယ့်3နှစ်ကနေ5နှစ်အတွင်းဇက်တီအနေနဲ့သက်ဆိုင်ရာဈေးကွက်တွေမှာတတိယနေရာအထိရောက်လာဖို့လည်းမျှော်လင့်ထားပါတယ်
laptop ကြီးဆောင်ကွန်ပျူတာတွေထုတ်လို့ရမှာနာမည်ကြီးသူအာရှတိုက်အထူးသဖြင့်အိန္ဒိယဈေးကွက်မှာအခိုင်အမာနေရာယူထားတဲ့တရုတ်နိုင်ငံက Lenovo ကလည်းပြပွဲမှာသူ့ရဲ့နောက်ဆုံးမော် Vive K5 Plus လက်ကင်ဖုန်းကိုပြသခဲ့တာပါအစီအမံဖုန်းဖြစ်ထုတ်လုပ်ထားပြီး American Dollar 149 Dollar နဲ့ရောင်းချသွားမှာဖြစ်ပါတယ်တရုတ်ကုမ္ပဏီတွေဒီလိုကမ္ဘာဈေးကွက်မှာနေရာယူလာနေတဲ့ဆိုရင်လည်းဉာဏ်ပညာအစ်တွေတနည်းတစ်ခြားထွန်းကားလာနေရတဲ့မြတ်လက်ကင်ဖုန်းထုတ်လုပ်မှုတိုင်းမှာကုမ္ပဏီတွေဟာဆိုရင်လည်းမကြာခဏပေါ်လာလိုက်ပျောက်သွားလိုက်ဖြစ်တတ်လေရှိရာကြောင့်အနေများလာတဲ့လုပ်ငန်းတစ်ခုဖြစ်ရှိနေစေဖြစ်တယ်လို့လည်းကျွမ်းကျင်သူတွေကသတိပေးနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါရှင် VOA ရဲ့ဓာတ်ရိုက်လေလိုင်းပြည့်တဲ့အတွက်မနေ့စနေနေ့ညကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးဖို့အချိန်ရောက်လာပါပြီကမကထပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်တိန်ကိုထုတ်လုပ်သူမတ်စုမွန်ကအကူအညီတင်ဆက်ထားပါတယ်ရှင်
ာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးစို့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကဘာထူးတက်မြို့မှာရှိတဲ့တက်မတော်ကြီးဘူတင်တန်းเจ้าမှာတက်မတော်ကောက်ရေဦးစီးချုပ်ဘူချုပ်မူကြီးမဲအောင်လိုင်းကမြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့သဘောထားတချို့ကိုပြောသွားတာရှိပါတယ်အဲ့ဒီအထဲမှာမြမအတိတ်သမိုင်းအရာတိုင်းပြည်ပေါ်သစ္စာမဲ့တာပြည်ပနိုင်ငံပေါ်သစ္စာခံတာတက်မတော်အပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုပ်ထွေးခဲ့ပြီးအဲ့ဒီလိုထပ်မဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာသတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်ဆိုပြီးတော့ပြောသွားပါတယ်ဆိုတော့ဒီဗိုလ်ချုပ်မူကြီးမဲအောင်လိုင်းရဲ့ပြောစကားပေါ်မှာအခြေခံပြီးတော့ဒီလိုပြောတဲ့စကားကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားလက်ရှိအခြေအနေကဟာလားတမရသည့်ရွေးချယ်ဖို့အစိုးရအဖွဲ့အလွှဲပြောင်းလုပ်ဖို့အခြေခံဥပဒေပြင်ဆင်ဖို့စတဲ့အရေးကြီးတဲ့ကိစ္စရပ်တွေရှိနေတဲ့အချိန်မျိုးမှာဗိုလ်ချုပ်မူကြီးကဒီစကားပြောတယ်ဆိုတာရည်ရွယ်ချက်ရှိတယ်ဆိုတော့တေးကြပါတယ်ဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့ကျွန်တော်တို့သောတာရှင်တွေကနားလည်ပါတယ်ဒါကိုအဓိကဆွေးနွေးဖို့ပါပင်နယ်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှူးကတော့မြန်မာနိုင်ငံရေးကိုအနီးကပ်စောင့်ကြည့်လေ့လာပြီးတော့ဝေဖန်သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့အထက်ကထင်ရှားတဲ့စိုက်ဆရာတူဖြစ်သူဦးကျော်ဝင်းနောက်တစ်ခုကတော့ကျွန်တော်တို့ပြည်သက်နေရင်းနှီးပြီးသားစာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အစဉ်လာအတိုင်းပဲပင်နယ်ဆွေးနွေးပြီးမဲ့သူနှစ်ဦးရဲ့ဝေဖန်သုံးသပ်ချက်သဘောထားလေးအရင်ဆုံးကျွန်တော်နားထောင်ကြည့်ရအောင်ပါဆရာဦးကျော်ဝင်းခင်ဗျာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဒီမိန်ကွန်းပါပြောစကားနဲ့ပတ်သက်ပြီးတော့ဆရာဦးကျော်ဝင်းဘယ်လိုနားလည်ပါသလဲခင်ဗျာ
ဒီလိုရပြောလို့ရှိရင်တော့တက်ကောင်းဆောင်နေတယ်နိုင်ငံရေးကောင်းဆောင်နေကြမှာမတူတဲ့အမြင်ကြီးရှိတတ်တယ်ဗျ။အဲ့တော့ဘာတွေမတူလဲဘယ်လိုမတူလဲဆိုတာတွေကိုဒီအချိန်မှာအကျေဖြည့်ပြီးကျွန်တော်အငြင်းမပွားခြင်း။ဘာဖြစ်လို့လဲဆိုတော့အခုလုံးလုံးစဲအငြင်းပွားလဲအဖြေပေါ်မှာမဟုတ်ဘဲနဲ့ပြဿနာတွေပိုရှုပ်ထွေးရုံရှိမှာ။အဲ့တော့ဒါကတော့ဒေါအောင်ဆန်းစုကြည်တခါပြောဘူးသလိုပဲပြဿနာတွေရှိလာပြီးမတူတဲ့အမြင်ကြီးရှိလာညှိရမှာ။လုံးလုံးစဲညှိနေရလို့ရှိရင်ဖြည်းဖြည်းချင်းညှိရမှာ။ကျွန်တော်တို့အဲ့ဒါလိုမြင်တယ်အဲ့တော့မတူတဲ့အယူဆရှိတယ်ဆိုတာကတော့ကျွန်တော်တို့အတိအမှတ်ယူထားမှာ
ဟုတ်ကဲ့ခင်ဗျာဇာဦးစီသူအောင်မြင့်တဘောတာလည်းတည်ပြရစေ
အဲကျွန်တော်တူချင်းမြင်တာကတော့အဲနှစ်ပိုင်းခွဲပြီးတော့မြင်ပါတယ်အဲဟိုကတက်မလို့ကကွေးဦးကြီးကျုပ်ပြောတဲ့ဟာကိုကျွန်တော်တို့ဘလို့အတိအကျဖွင့်မလဲဆိုတဲ့ဟာပေါ့နော်ဘယ်လိုဒီလိုဖွင့်မလဲဆိုတဲ့ဟာကဒါအလုံးအခုနကအရှောင်းချုပ်ဝင်လည်းပြောသွားပြီးပြီကျွန်တော်တို့နားလည်တာကစိုးစီးပုံနဲ့မှအချက်ချက်ထင်တာလေဆိုတဲ့ဥစ္စာကတကယ်လို့များဆုံးမ59စလုံးကိုညီညွတ်လေဆိုရင်တော့ဟိုဒါကလလုံးစင်မှာဒါအတင်ကြီးကြောင်းကြီးကိုကျွန်တော်တို့ဥတည်ပြီးတော့ပြောမယ်ဆိုရင်တော့ဟိုအေးချမ်းဖြစ်ဖို့ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဟိုသွားတာတော့ကောင်းမှာပေါ့ဒါမှန်ပါတယ်ဒါကတော့အငင်းပွားကြရလည်းမရှိဘူးကျွန်တော်ဒီတိုင်းသွားရမှာပဲဒါပေမဲ့ကျွန်တော်ကဟိုအော်တော့အများအားကျွန်တော်ဟိုလေ့လာပါတယ်စောင့်ကြည့်ပါတယ်ဒီတက်မလို့ကာကွယ်ရေးဦးစီးချုပ်ဗီဒီယိုမူကြီးမင်းအောင်လိုင်းအခုချိန်မကပါဘူးရှေ့ပိုင်းမှာသူပြောခဲ့တဲ့စကားတွေလက်ခွန်းတွေလည်းကျွန်တော်လေ့လာတယ်လေ့လာတဲ့အခါကျတော့အတူအနေနဲ့ဒီ2010နဲ့2015တာဝန်ယူတဲ့ကာလအတွင်းမှာပေါ့2017နဲ့2015တာဝန်ယူတဲ့ကာလအတွင်းမှာတက်မတော်ကိုသူပြည်ပြပြောင်းလဲတာတွေနောက်အခြေအနေရဲ့လက်ညှိုးမှုတွေဖြစ်အောင်အဲဒီပြည်ပြနေတာတွေလူခွင့်ရေးချိုးဖောက်မှုတွေနေပြီးတော့မှဒီလုပ်တာတွေကောင်းတယ်တွေကျွန်တော်အများကြီးတွေ့ခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ပြည်ကြီးအနေနဲ့ဟိုသိပြီးတော့မှဟိုစိတ်တိုင်းမကြစီရပါ냐ဒါတွေကဘာလဲဆိုတော့တက်မတော်ရဲ့သမိုင်းကိုပေါ့တက်မတော်ရဲ့သမိုင်းကိုပြန်ပြီးတော့မှကောက်ယူတယ်ပြောတယ်ဆိုတဲ့ဒီမှာကတော့ကျွန်တော်တို့လည်းအမြင်ကတော့မတူနိုင်ဘူး။ဟိုဘာကြောင့်လဲဆိုတဲ့အခါကျတော့တက်မတော်ဆိုတာကျွန်တော်တို့ကတက်မတော်နဲ့ဆက်အနာရှင်တွေကကျွန်တော်တို့နှစ်ပိုင်းခွဲပြီးတော့မြင်ရမယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့
။ဟုတ်ကဲ့။
အဲ့တော့သူကအမွေချက်ခံတဲ့ဒါတက်မတော်ကကိုယ်ဥပဒေချုပ်တယောက်ဆိုတဲ့အခါကျတော့ယခုစလုံးကိုသူကတကယ်နဲ့တည်းသူအမြင်ပြောလို့ပြောထားကြည့်တယ်။ကျွန်တော်ကမျိုးမြင်တယ်။အဲ့တက်မတော်တမိုင်းနဲ့တက်မတော်ကကိုယ်ဥပဒေချုပ်ရဲ့တမိုင်းတွေကိုအဲ့လိုမျိုးခွဲပြီးတော့ပြောမယ်ဆိုရင်1962ကစပြီးတော့မှဒီဆက်အနာရှင်ဒါကျွန်တော်တို့ဒါရှင်းလင်းပါတယ်။အဲဘုဒ္ဓကြီးနေဝင်းကနေပြီးတော့မှတိုင်းပြည်ကိုအာဏာပိတ်နဲ့အုပ်ချုပ်တယ်အဲ့ဒီဟာကြီးကနှစ်ပေါင်းဟို50ကျော်လောက်ကျွန်တော်ရန်စူးနှစ်တဝက်ကျော်လောက်ကြာခဲ့တယ်နောက်ပိုင်းမှာလည်းတမရကာကွယ်ဦးကြီးချုပ်ဗိုလ်ချုပ်မူကြီးပန်းရွှေကနေပြီးတော့မှဆက်အနာရှင်ဆင်းနေတဲ့အုပ်ချုပ်တယ်ဆိုတဲ့အခါကျတော့ဒါတမရကဒီဆက်အနာရှင်ရဲ့အကုန်းချကိုခံရတာအဲဒီလိုမျိုးရှင်းလင်းတဲ့အမြင်မျိုးတွေကတော့ကျွန်တော်တို့ဒါတမရကာကွယ်ဦးကြီးချုပ်ကြီးကမျှော်လင့်လို့တော့မရနိုင်ဘူးဒါပေမဲ့တမိုင်းမှာတကယ်တမ်းအဲ့လိုပဲဖြစ်ခဲ့တယ်ဆိုတဲ့အခါကျတော့ဟိုကောင်းတာလုပ်တယ်လုပ်ဖို့ဆိုရင်တော့ကောင်းတဲ့သမိုင်းဆိုင်ရာအမြင်တော့ရှိဖို့တော့လိုတာပေါ့နော်အဲ့ဒီတော့ကျွန်တော်တို့ဘီဟာပွားစီရာပြဿနာတွေတော့ဟိုရှိပါတယ်တမလို့ကောင်းကြီးတွေပြောကြတာတွေပ
ါဟုတ်ကဲ့ဆရာဦးကျော်ဝင်းခင်ဗျာဒီတက်ချုပ်ရဲ့ပြောစကားကလက်ရှိတက်မတော်ရဲ့သဘောထားကိုအခိုင်အမာပြောပြီးတော့ခြေကောင်းဥပဒေပြင်ဆင်ရေးကိုတော့အခုအချိန်မှာလုံးဝမလုပ်ပါနဲ့မထိပါနဲ့လို့ကျွန်တော်တို့နားလည်လို့ရမလား
အဲ့လိုယူမယ်ဆိုရင်ယူလို့ရနိုင်စရာတွေရှိတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကလည်းအခုကပြည်ရဲ့ရေးသူတို့ဒီညောင်းညောင်းအနာလွေယူဦးစားပေးသွားကြတယ်ဆိုတော့အဲ့ဒီကြက်ကပဲစဉ်းစားတာကောင်းတယ်ဗျာ။ကြေတနာတက်နိုင်တဲ့ကိစ္စတွေလောလောဆယ်ရှောင်းထားတာကောင်းတယ်ကျွန်တော်တော့အဲ့ဒီဘက်ကပဲစဉ်းစားတယ
်။ဟုတ်ကဲ့ပါခင်ဗျာ
။ကြေတနာတက်နိုင်တဲ့ကိစ္စတွေကိုသိပြီးမဆွေးနွေးကြည့်ခြင်းလောလောဆယ်
ဟုတ်ကဲ့ပါခင်ဗျာ ကျွန်တော် NLD နဲ့ဟလာအခုအလွှဲပြောင်းကာလအစိုးရအဖွဲ့ဟောင်းလက်ရှိအစိုးရလက်ထက်ကနေပြီးတော့ NLD ဦးဆောင်တဲ့နောက်အစိုးရတဲ့လက်ထက်ကိုအာဏာလွှဲပြောင်းရေးကိစ္စတွေလုပ်နေတဲ့အချိန်မှာဟလာတန်ငယ်အထိမခံတဲ့တစ်ဖက်နဲ့တစ်ဖက်ကြားထဲမှာတင်းမာမှုဖြစ်စေနိုင်တဲ့လွှဲပြောင်းရေးအဟန့်တာဖြစ်စေနိုင်တဲ့ကိစ္စမျိုးတွေမဆွေးနွေးတာကောင်းသေးတယ်လို့ဆရာဦးကျော်ဝင်ကယူဆတာပေါ့နော်
ဟုတ်ပါတယ်နည်းနည်းတိနဲ့ကြည်ကြဲတဲ့ပြောရင်တော့သမရဦးသိစိန်နဲ့ပေါ့တောင်ဆန်းစုကြည်နဲ့ပြင်စမအချိန်တွေ့ပြီးတယ်နောက်ပိုင်းမှထင်တယ်တောင်ဆန်းစုကြည်ပြောခဲ့တဲ့စကားတစ်ခွန်းရှိတယ်ဗျအဲ့ဒီစကားကတော်တော်လေး practical ကြားအဲ့ဒါပါလဲဆိုအခြေခံဥပဒေကိစ္စကလွယ်တာစကြင်ရမယ်ကျန်တဲ့ကိစ္စတွေတော့ဖြည်းဖြည်းချင်းညှိနှိုင်းလို့ပါမယ်ဆိုတဲ့စကားဝမ်းနဲ့စရာကောင်းတာအဲ့ဒီစကားကိုမီဒီယာတွေကတိတ် focus မလုပ်ကြဘူးလက်တွေ့မှာတော့အဲ့ဒီစကားအများကြီးအထိတ်ပဲရှိတယ်လက်တွေ့နဲ့ကြားလိမ့်မယ်လို့ထင်တယ်အဲ့တော့အခြေခံဥပဒေကိစ္စတော့အဲ့လိုပဲတွားကြတာကောင်းမှထင်တယ်လောလောဆယ်ကတော့အေးညောညောအာနာလွှဲနိုင်ရေးကိုပဲဥတည်ပြီးဆွေးနွေးကြတာကောင်းမှထင်တယ
်ဟုတ်ကဲ့ဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စအနောက်တက်ချုံနဲ့ဒေါ်ဆန်းစုကြည်တို့အကြာတွေ့ဆုံပွဲတွေကနေပြီးတော့ထွက်လာတယ်ဆိုတဲ့ရလဒ်တဲ့ကိစ္စကျွန်တော်တို့သိမကြခင်နိုင်ပိုင်းအတွင်းကပဲတင်းစားဆရာလယ်ရီရေခင်ရေးတဲ့တင်းဆောင်မတပုတ်တက်ထားတာရှိပါတယ်ကျွန်တော်နောက်ပိုင်းမှာအဲ့ဒီဆောင်မနဲ့ပတ်သက်ပြီးတော့ဥတီပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်အဲ့ဒီဆောင်ပါပါအချက်လက်တချို့ကိုထောက်ပြီးတော့ပေါ့ဒါသိမကြခင်ကျွန်တော်တို့ဒီနေ့စနေနေ့နေဇွဲနဲ့သိမကြခင်အချိန်မှန်လုံးကမှဘန်ကောက်ပို့သတင်းစာမှာတက်ထားတဲ့သတင်းဆောင်ပါပါအခုတော့ကျွန်တော်တို့ဒါရိုက်ဆွေးနွေးမဲ့သတင်းရှင်တချို့ကိုဖိတ်ခေါ်ပြီးတော့နားထောင်ကြည့်အောင်ပါနော်ဝေးနိုင်ငံကဥကန်အေးသဘောထားဘယ်လိုရှိပါလဲခင်ဗျာပြောပါဟာ
ကျွန်တော်ကကြည့်တယ်ပေါ့ဗျာအဲဒါပေမဲ့ online ကတော့နည်းနည်းလေးတွေးခေါ်တော့တော်တော်လေးနည်းတယ်ကျွန်တော်မြင်တယ်ဘာလို့သူစစ်စစ်ကြောင်းတက်ထားတော့စစ်စိတ်ရပါပြီပါနေတော့အများဆုံးကသူကပြောလို့မပါတာအများဆုံးပါတယ်သူအနောက်သူကသူတွေးခေါ်တာကျွန်တော်မြင်တယ်ဥစားဘာလို့ဆိုရင်တွေးခေါ်ကစစ်တပ်အတိုင်းမဲ့သူစဉ်းစားတာပါသူကတော့နိုင်ငံရေးကိုလုံးဝသူတူထည့်စဉ်းစားတာမဟုတ်ဘူးသူရဲ့ဥစားပဲမက်နေတာတက်သူဥစားလေးမထိနဲ့ပဲတဲ့သူခုပဲသူအတွက်နေတာပြည်သူအတွက်သူဘာမှသူမစဉ်းစားဘူးပြည်သူအတွက်ဘာလုပ်ပေးရမလဲဆိုတော့သူကလုံးဝသူမစင်စားဘဲနဲ့သူဒီစကားကိုသူပြောရပါတယ်။သူတမိုင်းကိုသူမစင်စားဘဲနဲ့သူတမိုင်းကြီးဘလောက်ကြက်ခဲ့တယ်ဘလို့လောက်ခဲ့တယ်ဆိုတော့သူ့လိုသူပြီးပါပါ။ကျွန်တော်မပြောချင်ပါဘူးနော်
။ဒါ
အဲ့ဒီစကားကိုသူ့ဘဝကိုသူကျွန်တော်တို့ပြောလိုက်ရင်မကောင်းဘူးပါဘူးနော်။ဒါပေမဲ့သူစိတ်ဓာတ်ကလူပါလူမော်မဆန်ဘူးလူပါတယောက်ပါ။လူ
ဘောဟုတ်ကဲ့ခင်ဗျာ
okay မဆန်တာလူတယောက်မျိုးကျွန်တော်အတိအကျတော့ပြောပါရစေ။ဟုတ်ကဲ
့ဥကန်ရေးသဘောထားရှင်းပါပြီခင်ဗျာ။ကျွန်တော်တို့ဒီ Facebook ကျွန်တော်တို့ရဲ့ VOA Burmese fan page ပေါ့လေ Facebook ကနေပြီးတော့ပို့ပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်တွေသောရရှင်တွေရဲ့မှတ်ချက်တွေတော်တော်များများကျွန်တော်တို့ရပါတယ်အဲ့ဒီထက်ကမှတင့်တော်ရဲလို့ဆိုတဲ့မှတ်ချက်တချို့ကျွန်တော်စုဆောင်းထားတာရှိပါတယ်အဲ့ဒီထက်မှဒီမြန်မာဆိုတဲ့ Facebook အကောင့်နာမည်ပေါ့လေကျွန်တော်ရဲ့သောရရှင်ပရိသတ်တယောက်ဆွေးနွေးထားတဲ့အထက်မှာတဲ့သူအဓိကပြောလိုတာကတဲ့မြန်မာနိုင်ငံဆိုတဲ့ကိုမိတိုင်းပြည်ကိုအမှန်တကယ်ချစ်မြတ်နိုးတဲ့မြန်မာပြည်သားစစ်စစ်ဆိုရင်မြန်မာပြည်ပေါ်သစ္စာစောင့်တည်ရမှာဖြစ်တယ်လို့အသက်ပေးပြီးတော့လဲကာကွယ်ရပါမယ်မြန်မာပြည်ကြီးကိုချစ်တာကာကွယ်တာစောင့်ရှောက်တာတစ္ဆာခန္ဓာဆိုတာတမတော်စစ်သားမှတမတော်ကာကွယ်ဦးစီးချုပ်မှတမရကြီးမှမဟုတ်ပါဘူးအမျိုးသားစိတ်သက်ရှိတဲ့လူနိုင်နဲ့ဆိုင်လို့ရတာမို့ဒီဆွေးနွေးချက်ကတမတော်နဲ့ပြည်သူတမတော်နဲ့အရသာအဆွေအရတို့အကြားသွေးထိုးလှုံ့ဆော်နေတယ်လို့အနေထားဖြစ်သမျိုးအမျိုးသားရဲ့အတွက်နဲ့အာလုံးပူပေါင်းပြီးကောင်းတဲ့အကျိုးရလတ်ဖြစ်အောင်လုပ်ဖို့ဆိုပြီးတော့သူကသုံးသက်အကြံပေးထားတာရှိပါတယ်နောက်တစ်ခါကျွန်တော်တို့နောက်သတော်ရှင်တူကလည်းပဲ59ဆလုံးကရှိတဲ့နဲ့တဲ့တခြားတိုင်းပြည်ဥပမာအိန္ဒိယမှာလည်းပဲဒီလိုဥပဒေရှိတယ်လို့သိရတယ်တဲ့ဒါကြောင့်ဆိုနီယာဂန်ဒီရဲ့ပါတီအနိုင်ရပေမဲ့သူကတိုင်းတစ်ပါးသားယူထားတော့ဝန်ကြီးချုပ်တောင်လို့လို့မရဘူးဒါလေးတော့ရှိတယ်တဲ့ဆိုတော့ဦးစီတော်မြင့်အဲ့ဒီအပေါ်မှာအခြေခံပြီးတော့အဲ့ဒီအပေါ်မှာဦးစီတော်မြင့်သဘောထားလေးပြန်ပြောပြပါလား
ဟောဒီဥစ္စာကတော့ဆိုနီယာဂန်ဒီနဲ့ဒေါ်ဆဲစီကြီးနဲ့ကတတော်ကိုခြားနာတဲ့ကိစ္စပဲ
ဆ
ိုနီယာဂန်ဒီကဟုတ်ပါတော့နိုင်ငံသားဆစ်စီကြီးလေအကျွန်တော်ဒီမှာဒေါ်ဆဲစီကြီးဆိုတာနိုင်ငံသားမိဘနှစ်ပါးကမွေးတဲ့နိုင်ငံသားဆစ်စီကြီးအဲပြီးတော့မှအဲ့နောက်တစ်ခုကဟိုဘာလဲဆိုတဲ့အခါကျတော့နိုင်ငံသားတော့ရေရွနိုင်ငံသားမဟုတ်ဘူးတကယ်ဂုံကြီးဆောင်နိုင်ငံသားစိုင်းပြည်ရဲ့တကယ်အမျိုးသားကောင်းဆောင်ရဲ့ပမိပြင်တယ်ဆိုတော့ဘယ်လိုမှနိုင်လို့မရဘူးအဲ့ဒါတွေကမမှန်ပါဘူ
း
အခုလောကဖြစ်နေတာကလက်တလောပြက်ကနာကြောင့်မလို့ဒါဒီလိုဖြစ်နေတာပါဒီပုံမှန်59ဆလုံးရဲ့ပတ်သက်ရင်ဒေါ်ဆန်းစုကြည်တယောက်သေးဘူးပဲရည်ရွယ်ပြီးတော့မှအရင်ဆက်အနာရှင်တွေကတဆက်အနာရှင်ကတယောက်သေးမဟုတ်ဘူးသူအတိုင်းဝန်းကနေခြီးပြီးတော့မှဒါရေးဆွဲထားတဲ့ဟာပါဆိုတော့ကျွန်တော်နားလေတာကတော့ဘလို့ဒီမှာဟုတ်တယ်ဒီအထင်ကြီးပြောင်းရေးနောက်ပြီးတော့မှဟိုတိုက်ကြီးကကောင်းတဲ့ဘက်ကိုတွားနေတဲ့အချိန်မှာတော့ဟိုဒါဆရာကြီးချုပ်ဝင်ပြောတာကျွန်တော်အပြည့်ဝထောက်ခံပါတယ်အဲဒီတိုင်းရင်းပြလာလို့ကျွန်တော်တွားဖို့လိုတယ်ဒေါက်တာစုကြည်သမရဖြစ်ရေးဆိုတဲ့ကိစ္စကတော့ကျွန်တော်ထင်တယ်သိပြီးတော့ဆက်စီပါကြာသိပြီးတော့မရှိပါဘူးဘာဖြစ်လို့လဲဆိုတော့ဘယ်တော့ကျွန်တော်ပြောလို့ပဲဘာမှလည်းမရှိဘူးဒီပြောက်ထဲကိုဆွဲပြီးတော့ပြတ်ထန်လာတဲ့ဥပဒေမျိုးဟာတစ်ချိန်ကျရင်သူကပြဲရမှာပဲဒါပေမဲ့ဘယ်ချိန်ပြင်မလဲပြင်အောင်ဘယ်လိုကြိုးစားမလဲဘယ်လိုလုပ်မလဲဆိုတဲ့ဟာကတော့
Dahulu si mabo, dah ini juga si mabo.
Kalau
orang nak yang dua dari ni si mabo. Kalau guna kalau Suria kan ini baru ni naik ni ada, dulu ni mahir ni kemarin. Tahun tu dia, sama ada apa pun cuma apa.
Kalau cuma
dah yang ini pertama si awam juga, semua dia bina buat dia kalau di pergi buat dia bila macam tu dia ni, pergi buat barang dia dah jadi dia ni lebih ni mama, now sebenarnya cinta lah.
Okay, but today, Sunim and Notorash and Jagu Tabi Pekova, American Vidon Zuga, Mount Datanaba. Came Mount Datanaga, Belumia, Mother Lekmia.
Okay, General,
อ่าตัวนั้นเนี่ยตัวคุณยมวิทยาที่สกายอะไรมาช่วยเต็มเอาแต่ที่เชียงมาอ่าอารมณ์สุสุสุสีเนี่ยสุนีนี่นั่นก็ที่เชียงตัวเอาไว้ที่สายเชียงมาที่ตัวนั้นจะจะข้องอยู่ยังไงสุดาที่เสียอะไรเช่นสันนิษฐานที่ตัวเจนเนี่ยอายุยังเลยยังเลยตัวเนี่ยโอเคป่ะแล้วจากนั้นตัวสุสุสีเนี่ยคุณยมวิทยาที่สกายอะไรมาช่วยเต็มเอาแต่ที่เชียงมาอ่าอารมณ์สุสุสุสีเนี่ยสุนีนี่นั่นก็ที่เชียงตัวเอาไว้ที่สายเชียงมาที่ตัวนั้นจะจะข้องอยู่
ိမ့်မယ်အဲ့တော့ဒီအဟောင်းတိုင်းပဲသူပြန်သွားကျင်တဲ့အရာကိုမိရင်းကြားတယ်လို့ကျွန်တော်အဲ့လိုယူဆတယ်ခင်ဗျာ
ဟုတ်ကဲ့ပါမောင်တဒနာကျေးဇူးအများကြီးတင်ပါတယ်မောင်တဒနာရဲ့ဆွေးနွေးချက်နဲ့သိမှုကွာတဲ့ဆွေးနွေးချက်မျိုး Facebook ပေါ်မှာတော်တော်ရှင်တူဆွေးနွေးထားတာရှိပါတယ်ဒီပြောစကားတွေနဲ့ပဲပြည်သူတွေဒုက္ခရောက်ကြပြီးဆင်းရဲကြကြပြီးပါပြီတဲ့ပြည်သူတက်မတော်ဖြစ်ဖို့ပြည်သူစံတော်ကိုလေးစားပြီးနောင်တက်လာမယ့်အစိုးရဘော်တာဝန်လွှဲပြောင်းဖို့အဆင်ပြေအောင်ဆောင်ရွက်ကူညီပေးရင်မြန်မာပြည်သူပြည်သားတွေရဲ့မျှော်လင့်ချက်ရောင်ကြီးလေးကိုစိတ်သုံးသွားအောင်မလုပ်ကြပါနဲ့တော့မြန်မာပြည်သူပြည်သားတွေနဲ့နိုင်ငံတကာကြုံပွားကလွတ်မြောက်အောင်ကရုဏာစေတနာထားပေးလိုက်ကြပါဦးနဲ့ဒါ Facebook ပေါ်ကတော်တော်ရှင်2ရဲ့ဆွေးနွေးချက်ပါဆိုတော့ဆရာဦးကျော်ရင်ခင်ဗျာဒီဆွေးနွေးချက်ဒီပုံမှာအခြေခံပြီးတော့ဟလာကျွန်တော်တို့လက်တွေ့မှာမြင်နေရတာကတော့မြန်မာနိုင်ငံရေးမှာနိုင်ငံရေးအဆင်ပြေချောမွေ့ရေးဒီမိုကရေစီအတွင်းကူပြောင်းရေးစတဲ့ကိစ္စတွေအားလုံးအဆင်ပြေပြေချောချောမွေ့မွေ့ဖြစ်သွားရေးသည်တမ်းမတော်ပေါ်မှာလုံးဝတည်မီနေတယ်စစ်တပ်ကသဘောကျတယ်ဘဝင်ကျတယ်သဘောတူရင်လုပ်လို့ရတယ်သဘောမတူရင်လုပ်လို့မရဘူးတခါတစ်ဖက်မှာလည်းပဲအာဏာသိမ်းမလားဆိုတဲ့အရေးမဲကြီးကအမြဲတမ်းလွှမ်းမိုးနေတယ်ဆိုတဲ့သုံးသပ်ချက်မျိုးတွေရှိတယ်ဆိုရင်ဆောက်ကြုံရင်ဒီပေါ်မှာကျွန်တော်တို့ဘယ်လိုသုံးသပ်လို့ရမလဲ
ဒီပြည်သက်တွေပြောတဲ့အမြင်တွေအားလုံးကျွန်တော်တို့ဘာမှကန့်ကွက်ပြန်မရှိဘူးနားလည်ပြီးလို့ရတယ်အားလုံးကဖြစ်စီခြင်းနဲ့စံကပြောကြတာပြီးတော့ဗမာပြည်မှာကူပြီးခဲ့တဲ့ယူကောက်ကွယ်ဘာပြက်လိုက်လဲဆိုတော့ဗမာလူလူအနေနဲ့ကိုယ်စိတ်ကြအစိုးရကိုကိုယ်တိုင်ရွေးကွန်ရလာဒါကောင်းတဲ့လက္ခဏာတစ်ခုပဲအဲဒီတော့အနိုင်ရပါတီအနေနဲ့ကျတော့ဘာဖြစ်လဲဆိုတော့အတင်းဆုံးမရှိပဲနဲ့အရင်ကလေလို့မကောင်းတဲ့သမိုင်းကြောင်းတွေရှိကြပေါ့ဗျာဥပမာ90ယူကောက်ကွယ်ဟု
တ်ကဲ့
အဲ့လိုအဖြစ်မျိုးတွေမရောက်အောင်ထင်းထင်းသိမ့်သိမ့်နဲ့နောက်ရှေ့ဆက်နိုင်မှုကသိအရေးကြီးတယ်တော်ကျွန်တော်ချင်ပါတယ်တော်ဆန်းစီကိုယ်တိုင်လည်းအဲ့ဒီစိတ်နဲ့ပဲတင်းတင်းသေးသေးလုပ်နေတာတူတယ်အဲ့တော့အခုတိတော့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတော်ဆန်းစီဦးဆောင်တဲ့ NLD မှာကျွန်တော်ထောက်ပြစရာဝေဖန်စရာစိတ်မရှိဘူးကျွန်တော်တော့ရည်မှုအချင်းလက်ခံတဲ့သဘောကြတယ်သူကြားထဲမှာပြောနေတဲ့ဟာတွေတော့လူတွေရဲ့ဖြစ်စေခြင်းနဲ့ဆန္ဒပေါ်အခြေခံပြောနေကြတာပဲ NLD ပါတီရဲ့အဓိကတာဝန်ရှိတဲ့သူတွေအနေနဲ့ဘာတစ်ခုမှနှုတ်လုံအားလုံးပြောထတာမရှိဘ
ူးတော
့ team လေးလုပ်နေကြတယ်လို့ထင်တယ်ဒီတိုင်းဆက်သွားလို့ရှိရင်တော့အချင်းကြီးကကောင်းနိုင်လိမ့်မယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာတော်ရှင်တူရန်ကုန်မြို့ကပအဝင်ဆွေးနွေးမဲ့ slime ဘွေကုန်း slime ဘွေကုန်းသဘောထားသိပြရစီခင်ဗျာ
ဟုတ်ကဲ့ဒီကချုပ်ပြောတဲ့တမိုင်းကြောင်းနဲ့ရှင်မင်းပြောထားတဲ့ကိစ္စတော့ကျွန်တော်လည်းအသေးစိတ်ပါပြောချင်မှလည်းမသိတော့ဘာမှ comment မလုပ်ချင်ပါဘူးတော်တော့တက်မတော်ပဲဖြစ်ဖြစ်အခုလေးနေကင်တခြားပုံကူတွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေပဲဖြစ်ဖြစ်ပီတူကိုကိုစားပြီးပြီးတော့မှပီတူကိုတာဝန်ခံနေစေတော့တမရပေါ်မှာရောလင်းနေကြတဲ့ပေါ်မှာပီတူရီကတော့ကျွန်တော်တို့ကစစ်ဆာရှိမှာပါအဲ့တော့အခုပီတူရဲ့ယုံကြည်အားကိုးလောက်တဲ့အားကိုးအားထားရတဲ့တော့ဆန်းစုကြည်ပြလာပြီဆိုတော့ပီတူကိုတာဝန်ခံခြင်းနဲ့ပီတူကိုကိုစားပြုခြင်းနဲ့ဆိုရင်တော့အောင်ဆန်းစုကြည်နဲ့အပေးယူလိုက်ပြီးတော့မှငင်းတာဆိုတော့တွားရင်တော့ပူကောင်းနေခြင်းနဲ့
ဟုတ်ကဲ့
အဲ့ဒီပြောတဲ့ကိစ္စတွေတော့ကျွန်တော်တို့ကစိတ်ဓာတ်မကျဘူးနောက်ကာထုဥမြောင်ဟိုင်ကဥမြောင်ဟိုင်ရတဲ့အကောင်းဆုံးတော့လှုပ်လာနေလို့ကျွန်တော်ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါ slime ပွေကုန်းကျေးဇူးများကြီးတင်ပါတယ် Facebook ပေါ်ကမှတ်ချက်တစ်ခုမှလည်းပဲသူကတော့ကျွန်တော်ကတော့ပြင်သဘောမတူပါဘူးတဲ့သူ့ကျွံဘွားရောက်ရတာနိုင်ငံကောင်းဆောင်ရဲ့ဆိုလိုချင်တာကဘရင်တွေရဲ့ဉာဏ်မျောမြင့်နေပါမှုနဲ့ခေတ်ကာလအခြေအနေကိုနားမလည်မှုကအဓိကကြပါတယ်တဲ့တက်မတော်ကဒီမိုကရေစီကိုတကယ်ယုံကြည်တယ်ဆိုရင်ပြည်သူသဘောထားတွေကိုလေ့လာပြီးတော့လိုက်ပါဆောင်ရွက်ရမှာပါတဲ့
တော်ရရှိနေတဲ့သဘောထားတွေကတော့တိတ်ကွာလှတဲ့သဘောထားတွေမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ဆိုတော့ကျွန်တော်ခုနအစောပိုင်းတုန်းကပြောသွားတယ်ဒီကနေ့ဘန်ကောက်ပို့သတင်းစာမှာထွက်လာတဲ့လေရီယေဂင်ရဲ့ဆောင်းပါဒီဆောင်းပါကကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအနေနဲ့ဒါရိုက်ဆက်ဆက်ပါတယ်ဒါပေမဲ့အဖြေထွက်လာပါတယ်ဒီဆောင်းပါထဲမှာလေရီယေဂင်ကသတင်းစာဆရာလေရီယေဂင်ကဒါရိုက်ရေးထားပါတယ်ဒေါ်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကြားမှာသဘောတူညီချက်ရသွားပြီလို့သူကရေးထားပါတယ်ဒေါ်ဆန်းစုကြည်ကတမဒါဖြစ်ဖို့အတွက်ထေရန်ဥပဒေပြင်ဆင်ရေးကိုဆက်တွန်းပြီးမလုပ်တော့ပါဘူးတဲ့အစိုးရအဖွဲ့ထဲမှာပါပြီးတော့အစိုးရအဖွဲ့ကိုမောင်းနှင်သွားမယ်လို့သူကအဲ့လိုရေးထားပါတယ်ဒေါ်ဆန်းစုကြည်ကနိုင်ငံခြားရေးဝန်ကြီးဒိုမဟုတ်စီနီယာမင်နစ္စတာပေါ့လေကျွန်တော်တို့စီမှာတော့အခုချိန်ထိမရှိဘူးသိပါဘူးစင်ကာပူမှာမစ္စတာလီကွမ်ယူယူသွားဘူးပါတယ်အခုလက်ရှိမစ္စတာဂိုချုတ်တော်ဝန်ကြီးချုပ်ဟောင်းတာဝန်ယူထားပါတယ်စီနီယာမင်နစ္စတာအကြီးတန်းဝန်ကြီးလို့ကျွန်တော်တို့ဆိုရမယ်ထင်ပါရဲ့အဲ့လိုယာရုတခုခုယူပြီးတော့အစိုးရအဖွဲ့ထဲမှာသူကတိုက်ရိုက်ပါပါလိမ့်မယ်တဲ့ဒါအပြင်အရေးကြီးတဲ့နောက်တစ်ချက်ပါပါတယ်အခြေခံဥပဒေကိုနောက်အခြေခံဥပဒေပြင်ဆင်ရေးကိုနောက်ထပ်နှစ်နှစ်အနည်းဆုံးမလုပ်တော့ဘူးမကြိုးစားတော့ဘူးဆိုပြီးတော့ဒေါ်ဆန်းစုကြည်ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုပြောတယ်လို့လည်းပဲသူကဒီဆွနေဘွဲ့နဲ့နှီးဆက်တဲ့သတင်းရှင်းပြတပတ်စလုံးနဲ့နှီးဆက်တဲ့သတင်းရှင်းပြတွေကိုကိုးကားပြီးတော့ရေးထားပါတယ်ဘယ်သူကိုကိုးကားရဲဆိုတော့ဒိုင်ရိုက်မဖော်ပြထားပါဘူးအဲ့ဒီမှာတချို့မှတ်ချက်ပေးတာတွေရှိပါတယ်လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးအချက်တဲတော့အခုတော့ကြော်လွန်သွားပြီဆိုပြီးတော့သုံးသပ်ကြတာလည်းရှိပါတယ်။ဆရာဦးကျော်ဝင်းခင်ဗျာကျွန်တော်တို့ကအစောပိုင်းတုန်းကတော့ဒီတမတော်ကာကူစီချုပ်ရဲ့ပြောကြားချက်အပေါ်မှာစိုးရင်ချက်တွေနဲ့လူရဲ့တော်ရရှင်ရဲ့သဘောထားတွေနဲ့ဆွေးနွေးတာပါ။အခုတော့တမတော်ကာကူစီချုပ်နဲ့ဒေါ်ဆန်းစုကြည်ကြားမှာသတင်းစာဆရာလေရီယေကင်ပြောသလိုဒီလိုမျိုးသဘောတူညီချက်ရသွားပြီဆိုရင်ဆရာဦးကျော်ဝင်းဘယ်လိုမြင်ပါသလဲခင်ဗျာ
။ဥမှုလင်းလင်းပြောတော့လေရီကြကင်ဆိုတော့ကျွန်တော်တို့နည်းနည်းတန်လျက်ရှိတယ်။ဘလို့ဆိုစောစောပိုင်းကသူပြောတာတွေတော်တော်များများလွဲခဲ့လို့
ဟုတ်ကဲ့
အဲ့ခုကတော့မှန်စေချင်တယ်မှန်လိုက်ရင်တော့ကျွန်တော်တို့အေးညောင်းညောင်းအာနာလွတ်ကြုံရင်မှာတော့ပြဿနာစိတ်မရှိတော့
ဖြစ်သွား
လိမ့်မယ်ထင်တယ်။ဒါကြောင့်မို့ဒီကိစ္စတော့မှန်ပါစေလို့ကျွန်တော်တို့ဆုတောင်းနေပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဦးစီသူအောင်မြင့်ကရော
အဲဦးကျော်ဝင်းပြောသလိုပါပဲ။လေဒီဂျေကအရှိမဘယ်သူသမရဖြစ်မဲ့ဘာညာဦးခေအောင်မြင့်တို့ဘာညာတို့အများကြီးသူကရှောက်ပြောရတဲ့သတင်းလားဆရာ။ဆိုတော့ခုနကတော့ကိစ္စကကျွန်တော်တို့ဟိုမတိလိုက်ပဲနဲ့ဟိုဖြစ်တယ်လို့တော့ကျွန်တော်တို့မယူဆဘူး။ကျွန်တော်ဟိုကျွန်တော်တို့ဒီပြောတဲ့ဥစ္စာတွေလက်မခံပါဘူး။ကျွန်တော်တို့နားလည်ထားတာတခုကတော့အခုနောက်ဆုံးအကြိမ်ဒေါက်တာကြီးကြီးနဲ့ဗီဒီယိုမီးလေးအောင်လည်းတွေ့တယ်။အတွေ့အကြုံမှာဘာတွေရှင်းပြကြမလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့သိထားတာတွေရှိတယ်။ဒါခိုင်လုံတဲ့ဟာတွေပေါ့နော်။အဲ့ဒီမှာပုံမှန်50ကျော်စာလုံးကိုဆိုင်းငံ့မှုဘာညာဆိုပြီးတော့မှဒေါက်တာကြီးကြီးဘက်ကကြိုးစားကြည့်တဲ့သဘောတွေသင်ပြမှာပြရတယ်။ဒါပေမဲ့အဲ့ဒါကိုတက်လို့ကာကွယ်ရေးဥပဒေချုပ်ကလက်မခံဘူးဆိုတာဒီကိုလည်းအဲ့ငိုရောကဒီပြောထားတဲ့ကိစ္စကြီးအပြီးတော့မှအခုကျတော့ပူရှင်းသွားတာပေါ့နော်ဒီမစ်ပေါ်နေပါလိမ့်မယ်ဒီပြောပြီးဆိုတဲ့အခါကျတော့ဒါရှင်းသွားတာပေါ့ရှင်းသွားတော့ဟိုပြောလို့ရှိရင်တကင်းရဲ့တကင်းအစ်စ်အမှန်ကဘာလဲဆိုတော့အဲပုံမှန်ကတက္ကူစားလို့ကိုဆိုင်ညံပြီးတော့ဒေါ်အောင်ဆန်းစုကြည်သမရလက်ရည်ဆိုတဲ့ကိစ္စမဖြစ်နိုင်တော့ဘူးမလုပ်တော့ဘူးမဖြစ်တော့ဘူးဆိုတဲ့ဟာကတော့ဒါကတော့ခိုင်လုံတဲ့ပြတင်းပါဒါကတော့ကျွန်တော်တို့ကိုယ်တိုင်ဆော့ဆော့စီစီတွေကကျွန်တော်သိကြတဲ့ဟာပါအဲ့ဒါမဲ့ဒီဟာထဲမှာတော်ဆက်ကြည့်ရအရမ်းမလို့တော့ဘူးဆိုတဲ့ခါကျတော့သမရဟိုဥစ္စာမကျူးကြတော့ဘူးဆိုတဲ့ခါကျတော့နောက်ထပ်တခြားလုပ်မဲ့ဟာတွေရှိတာကတော့ဒါတော့မျိုးစုံဖြစ်နေတာပဲ
။ဟုတ်ကဲ့ဖြစ်
နေပါတယ
်။ဟုတ်ကဲ့ခင်ဗျာ
။ဒီဘောလောက်ပဲရှိပါတယ်။လိုင်းရေကင်းပြောတဲ့ဟာတွေကတော့ကျွန်တော်တို့ပြည့်ပြီးခံမှန်းပြီးတော့ဒါပြည်တယ်သွားပြီးတော့မပြည်တယ်သွားပြီးလို့ဆိုတော့ကျတော့ကျွန်တော်တို့မထင်ပါဘူး
။ဟုတ်ကဲ့ခင်ဗျ
ာ။မမြင်ဆပါဘူး။ဟု
တ်ကဲ့။
အဲ့တော့အခုဖြစ်လာနိုင်တဲ့ကိစ္စကတော့တော်ဆက်ကြည့်ရဒါမဖြစ်နိုင်တော့ဘူးဆိုရင်သူကစစ်တိုးမှာမဟုတ်ဘူး။စစ်တိုးမှာမဟုတ်ဘူးဆိုရင်တော့ဒါအဖြေကကျွန်တော်တို့ထုတ်လို့ရပါပြီ။ဒါအတင်းကြီးရဲ့ကိစ္စထဲမှာသမရကိုဒီတယောက်တင်မယ်တင်ပြီးရင်ဒီဆိုရအဖွဲ့ကိုဒီကိုထိုးလုပ်နိုင်ဖို့အတွက်စီမံခန့်ခွဲနိုင်ဖို့အတွက်ဒီအကောင်းဆုံးနေရာတွေဒီပြင်ဆင်ရပြီးလုပ်သွားမယ်ဆိုတာပါပဲ
ဟုတ်ကဲ့ပါခင်ဗျာ
အလေးစုဖြစ်နေတာ
ဆိုတော့ဆရာဦးကျော်ခင်ဗျာဒါဆိုရင်ဟဲ့လားကျွန်တော်တို့ဒီလိုမျိုးပြည်လေသွားမယ်ပေါ့ဒေါ်ဆန်း NLD ဘက်ကလည်းပဲဒေါ်ဆန်းစုကြည်သမရဖြေကိုဦးတည်တဲ့59ဆလုံးပြင်ဖို့ကိုထိတ်တိုက်တွေးမဲ့အရေးကိုရှောင်ပြီးတော့ဆက်တွန်းပြီးမလုပ်တော့ဘူးဆိုရင်ဒါပါပဲဖြစ်ဖြစ်တစ်ထစ်ရှော့လိုက်တဲ့သဘောလို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့တမရော်ဘက်ကရောပြီးခဲ့တဲ့ရက်ပိုင်းဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပါပဲလွှတ်တော်ထဲမှာတမရော်သားကိုယ်စားလှယ်အားလုံးကမတ်တက်ရက်ပြီးတော့ဒီ NLD ကိုယ်စားလှယ်တယောက်ရဲ့ဆွေးနွေးတော်ကိုထပ်ပြီးတော့ကန့်ကွက်တာတွေရှိပါတယ်ဒါလည်းကြုံတော့ကြုံခင်မဖြစ်ဘူးတဲ့ကိစ္စပါဒီလိုမျိုးအားလုံးမတ်တက်ရက်ပြီးတော့ကန့်ကွက်တယ်ဆိုတော့တမရော်ဘက်ကတချို့ကိစ္စတွေမှာတော်တော်လေးသဘောထားတင်းတင်းမာမာပြတာတွေရှိပါတယ်သူတို့အထီးမခံတဲ့ကိစ္စမျိုးတွေမှာလုံးဝသဘောထားတင်းမာတဲ့အခြေလက္ခဏာမျိုးတွေပြတာတွေရှိပါတယ်ဆိုတော့ဒါတွေကလူလူအနေနဲ့စိုးရိမ်စရာပြောကြတာတွေလည်းပဲရှိပါတယ်ဆိုတော့တမရော်အနေနဲ့ကရောလူလူရဲ့စိုးရိမ်မှုတွေပျောက်သွားအောင်တမရော်ဘက်ကလိုက်လျောမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မယူဆသင့်ဘူးလားခင်ဗျအ
မှန်တော့အကြီးပေါ်အစိုးတင်တယ်လို့ဘာလို့ဆိုတာတွေကတော်တော်ရဲ့လုံထုံးတုံကြီးတဲ့မှာရှိပြီးသားတွေကတိတ်ဆန်းတဲ့ကိစ္စမဟုတ်ဘူးလေအဲ့ဒီကိစ္စတွေကို ်ဒီလိုပဲဟိုထောက်ကန်းကကန်းကိုတတိရှိကြံလို့ဒါရီလည်းကြံတာတိတ်မရှိဘူးအဲ့တော့ဒါရီကြောင့်တော့အင်းညောင်းညောင်းအနာလွဲပြောင်းရေးကိုဟာဒါဖြစ်စီလိမ့်မယ်လို့ကျွန်တော်သိမထင်ပါဘူးအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့တော့ဒါတမယိုးကြပဲရှိနေပါမယ
်ဟုတ်ကဲ့
စိတ်ကြံတာမရှိဘူး
တစက်တည်းပဲတကယ်တကယ်ကြတော့ဟလာတက်မတော်ကနေပြီးတော့အဓိကဝန်ကြီးဌာန၃ခုပေါ့လေပြည်ထဲရေးရယ်နေဆက်ရယ်ကျွန်တော်တို့ကာကွယ်ရေးရယ်ပြည်ထဲရေးဆိုရင်ဒါတတိုင်းပြည်လုံးအုပ်ချုပ်ရေးနဲ့ဆိုင်ပါတယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနဆိုတာကပြည်ထဲရေးလောက်မှရှိတာပါဆိုတော့တနည်းအားဖြင့်ပြောရင်တက်မတော်ကပဲတိုင်းပြည်ကိုအုပ်ချုပ်နေတယ်လို့ရောကျွန်တော်တို့နားလည်လို့မရဘူးလား
အဲ့ဒါကတော့ပြောကြတဲ့ဆိုလို့ရှိရင်2008အချိန်ကဥပဒေကြောင့်ပြောရောက်သွားမှာပဲဗျအခုကကျွန်တော်တို့က2008အချိန်ကဥပဒေကကျွန်တော်တို့ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီပေးထားတဲ့အဲ့ဒီပေးထားချက်ပေါ်မှာအလုံးလုံးနေရတာ
ဟုတ်ကဲ့
အဲ့တော့အဲ့ဒီပိစာချက်ကိုဘလို့ပြင်းနေမပြင်းနေလဲဆိုတာပုံမှန်မူတည်တယ်အဲ့ဒီအတွက်အချိန်ရောလိုတယ်အဲ့ဒီအတွက်ကျွန်တော်တို့စိတ်ရှင်လက်ရှင်နဲ့ကျွန်တော်တို့အားလုံးရွေးကောက်တင်မြှောက်ထားတဲ့ energy အစိုးရကိုစောင့်ကြည့်ရမှာ
ဟုတ်ကဲ့ဦးစီးတော်အမြင့်မင
်းစိတ်ပြီးတော့ PR တွေပေးလို့လည်းမဖြစ်ဘူ
းဟုတ်ကဲ့ခင်ဗျာဦးစီးတော်အမြင့်စက္ကန့်20ရပါမယ်ပြောပါခင်ဗျာ
အဲခင်ဗျားတို့ကပြောသလိုပဲဖွဲ့စည်းပုံမှာဟုတ်ပါတယ်ဒါဟိုဘာလဲလူတွေအဲ့လိုမျိုးပြောနေကြတာတတ်မလို့ကပဲတိုင်းပြည်ကိုအုပ်ချုပ်ပေးအောင်ရောပေါ့တကယ်တော့မဟုတ်ပါဘူးဆိုလို့ကျေကဥပဒေမှာရှိနေနေပြောပြထားပြီးသားပါပဲ
သမ္မ
တကတိုင်းပြည်ရဲ့အထုတ်ထိပ်ပါပဲအဲ့တော့ကျန်တဲ့ကိစ္စတွေအကုန်လုံးကလည်းသမ္မတရဲ့ဒါဝန်ကြီးတွေပါဒီအကုန်လုံးအုပ်ချုပ်ရေးပိုင်းတွေကိုတာဝန်ပြောက်ယူပြီးဆိုရင် NLD ကအကုန်လုံးဒါတွေကိုအကောက်ကောက်အကောင့်တွေပေါ်သွားနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့ပါခင်ဗျာပင်တိုင်းဆွေးနွေးပြီးတဲ့ဆရာဦးကျော်ဝင်ဆရာဦးစီသူအောင်မြင့်တရားပါဝင်ဆွေးနွေးကြတဲ့သောတာရှင်တွေနှက်ချက်ပြီးဆွေးနွေးတဲ့သောတာရှင်တွေအားလုံးသူတို့ပြင်တော့နားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတာပေါ့ခင်ဗျာ
ကိုကြကြသိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်ဖြစ်ပါရရှင်။ VOE ကနေတပတ်ကို2ချိန်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီနားဆင်လို့ရင်အင်္ဂါနဲ့စနေညပိုင်းတွေမှာမြန်မာစံတော်ချိန်9နာရီခွဲနောက်ပိုင်းနားဆင်နိုင်ပါရရှင်။မကြခင်မှာကျမတို့ရဲ့မနက်ခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အခုမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတက်လှည့်ကြီးညာပေးပါအောင်မယ်ရှင်။
ဒီနေ့ငါမှာပြစ်ခတ်ရဆေးစနေနေ့ကစတင်အသက်ဝင်ပြီးဖြစ်တာကြောင့်နေရာအများစုမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်ခဲ့ပေမဲ့အကြမ်းဖက်တိုက်ခိုက်မှုတချို့တော့ဖြစ်ခဲ့ပါတယ်။ဟာမတ်ပြည်နယ်အဓိကမြို့ဖြစ်တဲ့ဆလာမီးယားကစင်ချေဘုံအရမှာကားဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်စစ်သားနှုတ်ဦးသိဆုံးခဲ့တယ်လို့အစိုးရပိုင်းသတင်းမီဒီယာကသတင်းထုတ်ပြန်ပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပတဲ့ G20 ကမ္ဘာဆက်မှုထိပ်သီးနိုင်ငံ20ရဲ့စီဝေးဘွဲကကမ္ဘာစီဝါရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိသမျှမူဝါဒနီလန်ပေါင်းစုံသုံးပြီးကိုယ်နိုင်ငံရဲ့ပြည်ပပို့ကုန်မြင့်တင်ဖို့အတွက်ငွေတန်ဖိုးချမှုတွေအပြိုင်ဆိုင်မလုပ်ကြဖို့စနေနေ့ကကတိပြုလိုက်ကြပါတယ်။မတည်ငြိမ်တဲ့ငွေကြေးစစ်ဆေးမှုဥရောပတိုက်တွင်ဝင်ရောက်လာနေတဲ့ဒုက္ခသည်တွေရဲ့ပဋိပက္ခနဲ့ EU ဥရောပသမဂ္ဂတွေကနေပြည်ရှာနိုင်ငံထွက်ခွာမဲ့အလားအလာရှိနေတဲ့အခြေအနေတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာမတိကျမရေရာမှုတွေများပြားလာနေတယ်ဆိုတာကိုကျောင်းနိုင်ငံရဲ့စီးပွားရေးအချက်အချာမြို့မှာနေရာချကျင်းပခဲ့တဲ့ G20 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပတဲ့ Democratic Party အတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton က Bernie Sanders ကိုအပြတ်အထန်အနိုင်ရလိုက်တဲ့အတွက်ပါတီတွင်းမှာရှေ့ကနေဦးဆောင်နေတဲ့ကိုယ်စားလှယ်လောင်းအဖြစ်ခိုင်မာသွားပြီဖြစ်ပါတယ်။ဒါဟာလာမယ့်အင်္ဂါနေ့မှာကျင်းပမဲ့ Super Tuesday လို့ခေါ်တဲ့တရက်ထက်ပြည်နယ်ပေါင်း၁၁ခုမှာပါတီတွင်းရွေးချယ်မှုတွေဒီပိုင်းထဲမှာကျင်းပခင်နောက်ဆုံးပြုလုပ်တဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုလည်းဖြစ်ပါတယ်။တိုင်းပြည်တိုင်းပိုင်းမှာရှိတဲ့ Carolina ပြည်နယ်မှာစနေနေ့ကပြုလုပ်ခဲ့တဲ့ပါတီတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုမှာ Hillary Clinton အနိုင်ရလိုက်တဲ့အကြောင်းမေးပေးပြီးထွက်လာသူတွေထံကကြောက်ရွံ့ထားတဲ့စစ်တမ်းတွေပေါ်အခြေခံပြီးတော့မယုံနေပိတ်ပြီးမကြခင်မိနစ်ပိုင်းအတွင်းမှာပဲသတင်းမီဒီယာအတော်များများကကြေညာချက်ထုတ်ပြန်လိုက်ကြတာပါ။ Hillary အနိုင်ရလိုက်မယ်ဆိုတဲ့အပေါ်မှာလည်းအစောပိုင်းကတည်းကယုံမားတန်တရားမရှိခဲ့ကြပါဘူး။
တနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကဒေါခင်မြို့သက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အတန်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
The This program has come to you from the Voice of America, Washington.